Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဇွန်လ13ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစပြီးတော့တင်ဆက်နေပါပြီ Radio နဲ့ရောရုပ်သံအဖြစ်နဲ့ပါတရိုက်ထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook YouTube Website စာမျက်နှာတွေကပါကြည့်ရှုနိုင်ပါတယ်ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်မှာဖြစ်ပါတယ
်တရုတ်နိုင်ငံတောင်ပိုင်းကမ်းရိုးတန်းမှာရုရှားနဲ့ပူးတွဲစီရေးလက်ကျင့်နေတယ်လို့တရုတ်ဘက်ကပြောပါတယ်နီပေါ်နိုင်ငံမှာခီးသက်တင်ဘတ်ကားနှစ်စီးတောင်ကျရင်နဲ့မြစ်ထဲမျောပါသွားပါတယ်။ Well Benton အမျိုးသားတင်းနစ်ပြိုင်ပွဲမှာ Carlos Alcaraz နဲ့ Novak Djokovic တို့နောက်ဆုံးဘောလုံးပွဲတက်သွားပါတယ်
။အဲ့လိုမျိုးထိတ်တန့်ရောက်တဲ့သတင်းကိုတင်ဆက်ပြီးမှာတော့ Democratic သမ္မတလောင်းအဖြစ် Joe Biden နေရာမှာဘယ်သူ့ကိုအစားထိုးလာနိုင်တယ်လဲဆိုတဲ့သုံးသပ်ချက်ကြားပြီးနေတွင်ကတိုက်ပွဲနောက်ဆုံးအခြေအနေနဲ့ကမ္ဘာမီဒီယာတွေမှာပြောနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းစူးစီးတင်ပြခြင်းနဲ့အတူအပတ်စဉ်ကဏ္ဍတွေအဖြစ်အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်သိပ္ပံနိုင်ဤပညာကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့စိတ်ဝင်စားဖို့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
နေတိုမဟာမိတ်အဖွဲ့တည်ထောင်တာ85နှစ်ပြည့်အထိမ်းအမှတ်ဖြစ်တဲ့ Washington DC မှာတောင်းရကြကျင်းပတဲ့ထိပ်သီးစည်းဝေးတက်ရောက်လာတဲ့ခေါင်းဆောင်တွေဟာတောက်ကြနေမှာအခမ်းအနားကိုအဆုံးသတ်ရင်ယူကရိန်းတွေ့ဆေးအကူအညီရေရှည်ပေးမှာဖြစ်ကြောင်းနဲ့နေတိုဖွဲ့ဝင်ဖြစ်တဲ့လက်ခံမှုရှိကြောင်းကတိပြုပါတယ်ယူကရိန်းကိုရုရှားကျူးကျော်တာလက်မခံတဲ့နေတိုခေါင်းဆောင်တွေဟာတရုတ်အီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေကိုရုရှားရဲ့ကျူးကျော်စစ်ကိုပံ့ပိုးပေးသူတွေလို့သတ်မှတ်ကြပါတယ်အစည်းအဝေးပြီးထုတ်ပြန်တဲ့ကြေညာချက်မှာလည်းလွန်ခဲ့တဲ့နှစ်နှစ်ကျော်ကယူကရိန်းကိုရုရှားကျူးကျော်ခဲ့တဲ့ကစပြီးဥရောပအတ္တလန္တိတ်ဒေသတွင်တည်ငြိမ်အေးချမ်းမှုပြတ်ပြားရသလိုကမ္ဘာလုံးကျုံရေးလဲဆူဆူဝါဝါထိခိုက်ရတယ်လို့ဖော်ပြပါတယ်။ရုရှားဟာနေတိုမဟာမိတ်အဖွဲ့ရဲ့လုံခြုံရေးကိုအသိသာဆုံးနဲ့တည်းချင်းချောက်မှုရှိနေစေပဲလို့လည်းကြေညာပါတယ်။ယူကရိန်းအတွက်ရေရှည်ဆေးအကူအညီပေးဖို့သဘောတူခဲ့တဲ့အပြင် NSATU လို့ခေါ်တဲ့နေတိုရဲ့ယူကရိန်းအတွက်လုံခြုံရေးအထောက်အကူနဲ့တင်နန်းပေးမဲ့စစ်ဌာနချုပ်အသက်တခုလည်းဖွဲ့စည်းလိုက်ပါတယ်။ဒီဌာနဟာယူကရိန်းကိုစစ်တင်တန်းနဲ့စစ်ပစ္စည်းပေးရရမှာလက်တွဲဆောင်ရွက်ဖို့ဖြစ်ပါတယ်။နေတိုတွင်းမှုချုပ်ရန်စတိုရန်ဘတ်ကလည်းယူကရိန်းအတွက်နှစ်ဆင်ဒေါ်လာ43ဘီလျံထောက်ပံ့မှုနေတိုမဟာမိတ်တွေကသဘောတူတယ်လို့ပြောပါတယ်။နေတိုခေါင်းဆောင်တွေရဲ့အစည်းအဝေးပြီးထုတ်ပြန်တဲ့ကြေညာချက်ထဲကယူကရိန်းမှာတာဝန်ပြည်လက်နက်စနစ်3ဆွဲနိုင်ခြင်းနဲ့ပတ်သက်ပြီးဒါဟာအန်ဒီပိုးပြီးတိုးလာတာပြန်နေတယ်လို့ရုရှားဆိုကပြောခွင့်ရဒီမီထရီပက်ရှ်ကော့ဖ်ကတောက်ကြနေမှာကြီးညာချက်ထုတ်ပြန်ပြောပါရယ်ကျန်တဲ့ပြည်နေကနေတိုအစီဝေးတက်ရောက်လာတဲ့တွင်းမှုချုပ်ရန်စတိုလင်ဘတ်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီတို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းအမေရိကန်ဘက်ကပေးထားတဲ့လက်နက်တွေ300မှာကန့်သက်ချက်တွေကိုဖယ်ရှားပေးဖို့တောင်းဆိုကြပါရယ်ဒါရုရှားနိုင်ငံအတွင်းပိုင်းကပြစ်မှတ်တွေကိုယူကရိန်းကနေပြစ်ခတ်နိုင်အောင်တောင်းဆိုတာဖြစ်ပါရယ်ယူကရိန်းနေနဲ့လက်ရှိမှာရုရှားနယ်နိမိတ်အတွင်းပိုင်းကပြစ်မှတ်တွေကိုအမေရိကန်လက်နက်3ပြုတ်ခတ်ဖို့အတွက်ရုရှားဘက်ကတိုက်ခိုက်လာမှသာပြန်ပြီးပြစ်ခတ်권ကိုပေးထားတာဖြစ်ပါတယ်။သမ္မတဇယ်လန်စကီကလည်းယူကရိန်းရဲ့ခုခံစစ်အောင်မြင်တာမြင်ကျင်တဲ့ယူကရိန်းကိုကယ်တင်ခြင်းနဲ့ဆိုရင်ကန့်သက်ထားတာအလုံးဖယ်ရှားဖို့သတင်းစာရှင်းလင်းပွဲမှာတောင်းဆိုခဲ့တာပါ။ရုရှားအစိုးရပြောခွင့်ရပက်ရှ်ကော့ဖ်ရဲ့တောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာအခုနေတိုအစီအစဉ်ကိုရုရှားကတည်တည်ချာချာစောင့်ကြည့်ခဲ့ကြောင်းနဲ့ဒီပြဿနာအမတန်ကြီးကျယ်တဲ့တမင်ရန်ဆမှုဖြစ်တယ်လို့ပြောပါတယ်။ဣသရေလနဲ့ဟာမတ်စ်တို့ကြားကိုလာကျော်လာပြီဖြစ်တဲ့စစ်ပွဲအတွင်းဂါဇာကမ်းမြောင်ဒေသမှာဣသရေလတပ်တွေရဲ့တိုက်ခိုက်မှုကြောင့်နောက်ထပ်30နှုန်းသေဆုံးရတယ်လို့ဂါဇာကဟာမတ်စ်တွေရဲ့ကျန်းမာရေးဝန်ကြီးဌာနကတောက်ကြနေမှာပြောပါတယ်။ကမ်းမြောင်ဒေသတနွားတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတယ်လို့ဟာမတ်စ်တွေဖမ်းထားတဲ့ဇာဇာကန်ပြန်လွင့်ရင်းနဲ့ဂါဇာအပြစ်ရရဲ့သဘောတူညီချက်အတွက်ဆက်ပြီးဆွေးနွေးနေကြဆဲပါ။ဂါဇာကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ကြင်မှာတော့တေဆုံးသူ30ကျော်မှာကလေးငယ်နဲ့အမျိုးသမီးအများစုပါနေတယ်လို့ပြောပါတယ်။ဟာမတ်စ်တရင်ဌာနကလည်းဂါဇာဒေသကနေရာအများပြားမှာဣသရေလလေကြောင်းတိုက်ခိုက်မှုအကြိမ်20ကျော်80ကျော်တယ်လို့ပြောပါတယ်။ဒါဟာဂါဇာမြောက်ပိုင်းကဂါဇာမြို့ဂါဇာလယ်ပိုင်းကနူးစရက်ဒုက္ခသည်စခန်းအပြင်တောင်ပိုင်းကရာဖာနဲ့ခန်းယူနစ်ဒေသတွေမှာဖြစ်ကြောင်းပြောပါတယ်။ဣသရေလစစ်တပ်ကတော့အီဂျစ်နယ်စပ်နားကရာဖာမှာစစ်စင်ရေးဆက်ပြီးလုပ်နေကြောင်းနဲ့လူရပိုင်းအတွင်းမှာပဲလေကြောင်းဆစ်ဆင်းရတဲ့သူရင်းဆိုင်တိုက်ခိုက်မှုတွေကလည်းအကြမ်းဖက်သမားအများအပြားကိုဖယ်ရှားနိုင်ရတယ်လို့ပြောပါရယ်။ ကျေးဇူးပြင်းတွေကလည်းဂါဇာအရှေ့ပိုင်းကရှူဂျာရာရက်ွက်ကအပျက်စီးပုံနေကြတယ်လူတွေအလောင်း60လောက်တွေ့ရတယ်လို့ဂါဇာအရက်ဖက်ကာဝေးအဖွဲ့ကပြောပါတယ်
ယူရီမြမဝိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဓမ္မဖို့ Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူရီမြမဝိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
ဒီလိုအမေရိကန်တန်ကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။တရုတ်နိုင်ငံတောင်ပိုင်းကမ်းရိုးတန်းတစ်လျှောက်ရုရှားနဲ့ပူးတွဲပြီးဆေးလေ့ကျင့်ခဲ့တယ်လို့တရုတ်အစိုးရကတောက်ချနေမှာပြောပါတယ်။ဒါအမေရိကန်ဥဆောင်တဲ့အနောက်ကာကွယ်ရေးမဟာမိတ်နိုင်ငံတွေဝါရှင်တန် DC မှာတွေ့ဆုံပြီးတရုတ်ရဲ့ရုရှားနဲ့ခိုင်မာတဲ့ဆက်ဆံမှုကနေချိမ့်ချောက်မှုတွေတိုးလာတယ်လို့ဂျပန်ကသတိပေးလိုက်တဲ့အပေါ်အခုလိုဆေးလေ့ကျင့်လာတာဖြစ်ပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးဌာနကတရုတ်ရုရှားနှစ်နိုင်ငံဟာ2024ပင်လယ်ပြင်ပူးတွဲဆေးရေးလေ့ကျင့်မှု Joint C2024 လို့ခေါ်တဲ့ဆေးရေးလေ့ကျင့်မှုကိုစလုပ်နေကြတယ်နဲ့ဒီလေ့ကျင့်မှုဟာဇူလိုင်လဆန်းကနေလလယ်လောက်ထိကြာမယ်လို့ပြောပါတယ်။ကျုပ်တောင်ပိုင်းဂွမ်နောင်းပြည်နယ်ကရှန်ချင်းမြို့တဝိုက်မှာရှိတဲ့ရေပြင်မှာရောဝေဟင်မှာပါပူးတွဲဆေးရေးလေ့ကျင့်မှာဖြစ်ပါတယ်။ရေချောင်းလုံခြုံရေးဆိုင်ရာချင်းချောက်မှုတွေကိုပူးတွဲဖြည့်ရှင်ပြီးကမ္ဘာတလွန်းနဲ့ဒေသရင်းငင်းချင်းနဲ့တည်ငြိမ်ရအောင်လုပ်မယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒါ့အပြင်ဒီပူးတွဲဆေးလက်ကျမှုဟာတေရုရှားချာနောက်မှာပြည်စုံတဲ့မဟာဗျူဟာကျမိဖက်ဖြစ်တဲ့ပူပေါင်းဆောင်မှုပို့ပြီးနှဆိုင်လာစေဖို့ဖြစ်ကြောင်းလည်းပြောပါတယ်။ဒါဟာနှစ်နိုင်ငံကြားနှစ်ဆင့်ပြုလုပ်မဲ့ပူးတွဲဆေးလက်ကျမှုလို့လည်းပြောပါတယ်။နီပေါ်နိုင်ငံအလဲပိုင်းမှာတောက်ကြနေမနဲ့အစောပိုင်းမြေပြိုတဲ့အတွက်လူ90ကျော်လိုက်ပါလာတဲ့ဘတ်ကားနှစ်စီးထရီရူလီမြေရဲထဲမှာမျောပါသွားခဲ့ပါတယ်။မိုးကအဆက်မပြတ်ရွာသွန်းနေတယ်လို့ထပ်ပြီးမြေပြိုတာနဲ့ကြုံရတဲ့အတွက်ကယ်ဆယ်ရေးလုပ်ဖို့ခက်ခဲခဲခဲစူးစမ်းနေကြတာပါ။ရှိတဲ့သုံးကတော့ရေကူးပြီးအသက်မသေးပဲကြံခဲ့ပေမဲ့မျောပါသွားတဲ့ဘတ်ကားရဲ့အရိပ်ရောင်ကိုတော့ကယ်ဆယ်ရေးသမားတွေနေ့လယ်လောက်ထိရှာမတွေ့ကြသေးပါဘူး။တောင်ကြားဒေသဖြစ်တဲ့အတွက်မြေရှိတဲ့အရှိန်ဟုန်ကတိတ်ကိုမြန်ပါတယ်။မုတ်တုံမိုးကရက်ဆက်ရွာနေတဲ့အတွက်မြေရလည်းကြီးနေတယ်လို့ရေတွေကနောက်ကျနေတဲ့ပျက်စီးတွေကိုလည်းကောင်းကောင်းမမြင်ရပါဘူး။ပြည်ထောင်ဝင်ကြီးကတော့ရှိတဲ့52ဦးပျောက်ဆုံးနေပြီးသူတို့ကိုရှာဖို့အတွက်ကယ်ဆယ်ရေးလှုပ်သား900ကျော်ချထားတယ်လို့လွှတ်တော်မှာပြောပါတယ်။နိုင်ငံတကာမြေပြိုမှုတွေဖြစ်ပွားနေပြီးလွန်ခဲ့တဲ့24နာရီအတွင်းသေဆုံးရသူ18ဦးနဲ့ဒဏ်ရာရသူ3ဦးရှိတယ်လို့လည်းပြောပါတယ်။အခုရေနဲ့မျောသွားတဲ့ဘတ်ကားတွေဟာနေပေါင်းမြို့တော်ကတ်မန်ဒူးကနေတောင်ပိုင်းဒေသကိုပောက်တဲ့အဝေးဝေးလမ်းမကြီးပေါ်ကစီမဲတာမြို့နားအရောက်မနေ့3နာရီလောက်မှာမြေပြိုမှုနဲ့ကြုံခဲ့ကြတာဖြစ်ပါတယ်။ဗြိတိန်ခြေဆိုင်ဝင်းဘလ်ဒန်ကမ္ဘာတင်းနစ်ပြိုင်ပွဲရဲ့တောက်ချာနဲ့ဆီမီဖိုင်နယ်အချို့ဘိုးလူပွဲမှာနိုဗက်ဂျိုကိုဗစ်နဲ့ကာလော့စ်အယ်ကာရက်စ်တို့အနိုင်ရသွားပြီးနောက်ဆုံးဘိုးလူပွဲကိုတက်သွားပြီဖြစ်ပါတယ်။တောက်ချာနဲ့ပွဲစဉ်တွေမှာအယ်ကာရက်စ်ကပြိုင်ပွဲမက်ဖီယက်ဒက်ကို5ပွဲကစားရမှာ3ပွဲ2ပွဲနဲ့နိုင်ပါတယ်။ဂျိုကိုဗစ်ကတော့သူ့ရဲ့ပြိုင်ပွဲအသက်22နှစ်ရွယ်အီတလီအားကစားသမားလိုရန်ဆိုမစ်စတီကို3ပွဲအပြည့်နဲ့နိုင်ပါတယ်။ဒါကြောင့်ဇူလိုင်14ရက်တနင်္လာနေ့မှာတော့အသက်38နှစ်ရွယ်ဆာဗီယန်ကစားသမားဂျိုကိုဗစ်နဲ့လက်ရှိချန်ပီယံအသက်22နှစ်ရွယ်စပိန်တင်းနစ်ကစားသမားအယ်ကာရက်စ်တို့နောက်ဆုံးဘောလုံးပွဲမှာရှင်ပြန်ရမှာဖြစ်ပါတယ်။ဂျိုကိုဗစ်ဟာဝင်းဘလ်ဒန်ချန်ပီယံပထမဆုကို9ချိန်ဆုတ်ခူးထားလို့ပါ။ဒါပေမဲ့သူ့ရဲ့ဒူးဒဏ်ရာကြောင့်ပြီးခဲ့တဲ့နှစ်တည်းခွဲစိတ်ကူတာမှုခံယူခဲ့ရတာပါ။2023နောက်ဆုံးဘောလုံးပွဲမှာအယ်ကာရက်စ်ကဂျိုကိုဗစ်ကိုအနိုင်ရထားတာပါသူတို့နှစ်ဦးဟာလာမဲ့တနင်္လာနေ့မကြေပွဲပြန်ပြီးနှွှဲကြမှာဖြစ်ပြီးနိုင်ရတဲ့သူဟာဒေါ်လာ3သန်းနီးပါးရှိတဲ့စုချင်းငွေကိုရကြမှာပါဝင်းဘလ်ဒန်အမျိုးသမီးပွဲစဉ်တွေမှာတော့ပြီးခဲ့တဲ့ဂျူလီဘရင်းနေ့ကအီတလီတင်းနစ်မန်ဂျက်စမင်ပါဝလီနီကဒိုနာဗက်ကီကိုအနိုင်ရပြီးဘောလုံးပွဲကိုတက်သွားပါတယ်အမျိုးသမီးဘောလုံးပွဲကိုစနေနေ့မှာကျင်းပမှာပါပါဝလီနီနဲ့ဘာဘိုရာကာစီကိုဖာတို့နှုတ်ရှင်ပြန်ကြမှာဖြစ်ပါတယ
်မြန်မာပြည်ရဲ့စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုတော်ခင်မျိုးသက်ပြောပြခဲ့တာပါခင်ဗျာ VOA ကနေခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထဲမှာပဲဓာတ်ရိုက်လာရောက်ရှုစားနိုင်ပါတယ် အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့အမေရိကန်ရွေးကောက်ပွဲနဲ့ဆိုင်တဲ့အကြောင်းတစ်ခုကိုပြောပြချင်ပါတယ်။ပြီးခဲ့တဲ့လကဒေါ်နယ်ထရန့်ရဲ့စကားစစ်ထိုးပွဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ပြောဆိုပြုမှုပုံတချို့ကြောင့်ဒီမိုကရက်ပါတီတွင်ခေါင်းဆောင်တချို့ကသမ္မတဘိုင်ဒန်ကိုရွေးကောက်ပွဲဆက်မပြိုင်တော့ဖို့တောင်းဆိုတာကိုသမ္မတကပယ်ချလိုက်ပါတယ်။တကယ်လို့ဘိုင်ဒန်ကဒီမိုကရက်ပါတီရဲ့ကိုယ်စားလှယ်မဟုတ်ဘူးဆိုရင်ဘယ်သူကတက်လာမှာပါလဲဆိုတာကိုစကော့စတမ်ကသတင်းပေးဖို့ထားပါတယ်။ကိုငိမ့်ညံ့ကပြောပြမှာပါ။
ဒီပြိုင်ပွဲမှာသူကအနိုင်ရဖို့ပြိုင်နေတာဖြစ်တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ
်။ကျွန်တော်ကအမေရိကန်သမ္မတပြိုင်ပွဲဝင်ဖို့အရေးချင်းအပြည့်အဝဆုံးသူဖြစ်တယ်လို့ထင်ပါတယ
်။ပြီးခဲ့တဲ့လကဒေါ်နယ်ထရန့်ရဲ့စကားစစ်ထိုးပွဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ရုန်းကန်ခဲ့ရတာကြောင့်ဒီမိုကရက်တစ်ပါတီတွင်ခေါင်းဆောင်တချို့ကသမ္မတဘိုင်ဒန်ကိုရွေးကောက်ပွဲဆက်မပြိုင်တော့ဖို့တောင်းဆိုတာတွေရှိလာပါတယ်။ဒါပေမဲ့လည်းအစောပိုင်းတုန်းကကျင်းပခဲ့တဲ့ပါတီတွင်ရွေးကောက်ပွဲတွေကြောင့်ဒီမိုကရက်တစ်ပါတီအနေနဲ့ဂျိုးဘိုင်ဒန်ထွက်သွားအောင်လုပ်လို့မရဘူးလို့ဗာဂျီးနီးယားတက္ကသိုလ်ကနိုင်ငံရေးစင်တာဒါရိုက်တာလယ်ရီစပါတိုးကပြောပါတယ
် There is only one way
ကိုယ်စားလှယ်လောက်တယောက်အနေနဲ့ဖယ်ရှားခံရမယ့်နည်းလမ်းအတစ်ခုပဲရှိပါတယ်ဒါကတော့ညီလာခံမတိုင်ခင်ကိုယ်စားလှယ်လောက်ကိုယ်တိုင်ကမပြိုင်ဖို့ဆုံးဖြတ်တာပေါ့အဲ့လိုဖွင့်ပေးမယ်ဆိုရင်ဒီမိုကရက်တစ်အမျိုးသားကော်မတီအနေနဲ့ညီလာခံစီးပင်းတွေကိုပြန်ချရမှာပေါ့
ဘိုင်ဒန်သားနေရာဖယ်ပေးမယ်ဆိုရင်ဒုသမ္မတကမလာဟဲရစ်ကသူ့ကိုအစားထိုးဖို့ထိတ်ဆုံးမှာရှိပါတယ်ဒုသမ္မတဟောင်းမိုက်ပန့်စ်နဲ့ကွဲပြဲသွားတဲ့ထရမ့်ကိုစောင်းမြောင်းပြီးဘိုင်ဒန်သားပါတီရဲ့ကိုယ်စားလှယ်ဖြစ်တယ်ဆိုတာကိုဒုသမ္မတဟဲရစ်ကပြောဆိုထားပါတယ
်။ Note between Joe Biden and Donald Trump.
ဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရမ့်ကြားကွာခြားမှုတစ်ခုကိုသတိပြုပါ။ဂျိုးဘိုင်ဒန်တယောက်ပဲသူ့ဒုသမ္မတရဲ့ထောက်ခံမှုကိုရတာပ
ါ။ဟဲရစ်သားပါတီသမ္မတကိုယ်စားလှယ်လောင်းဖြစ်လာရင်လွတ်လပ်တဲ့မဲဆန္ဒရှင်တွေစီကမဲရနိုင်တယ်လို့တောင်ပိုင်းကယ်လီဖိုးနီးယားတက္ကသိုလ်ကနိုင်ငံရေးသိပ္ပံပေါမောက်ခခရစ်စတန်ဂရုစ်ကပြောပါတယ
် The one thing with Kamala Harris that I think makes
Biden and Nine ရှင် Kamala Harris ကိုခုချိန်မှာအရွေးခံရဖို့ပိုရှိတဲ့အကြောင်းကစစ်တမ်းတွေကိုကြည့်လိုက်ရင်လွတ်လပ်တဲ့မဲဆန္ဒရှင်တွေကသူဆိုရင်မဆုံးဖြတ်ရသေးတာများပါတယ်ဒါကြောင့် Biden နဲ့မတူဘဲသူကဒီလူတွေကိုမဲပေးဖို့စီရင်နေပါတယ
် Biden ကိုအစားထိုးနိုင်တဲ့သူတရားမဝင်စီးရင်ထဲမှာတော့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom လည်းပါပါတယ်သူကဘိုင်ဒန်ကိုပဲထောက်ခံပြီးတမရအဖြစ်ပြန်ရွေးခံဖို့ပြီးခဲ့တဲ့အပတ်ကပဲမီရှိဂန်မှာမဲဆွယ်ပေးခဲ့ပါတယ
်ကျွန်တော်ကလည်းရလတ်နဲ့ထုတ်ကုန်ကိုပဲကြည်တာပါသူကလုပ်ပေးနိုင်ပါတယ်ဒါကြောင့်ဓမ္မဒိဋ္ဌန်ပို့ကြတဲ့သူတွေကိုဆုံးဖြတ်ခိုင်းပါပါဒါပေမဲ့ဖြောပြရေးလုပ်တဲ့သူတယောက်ကိုခေါင်းဆောင်အနေနဲ့မမြင်ချင်ပါဘူးကျွန်တော်ကစစ်ဦးစီးချုပ်ကိုလိုချင်တာပ
ါမီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူး Gretchen Whitmer ကိုလည်းဘိုင်ဒန်အစားထိုးအဖြစ်ဆွေးနွေးနေကြပေမဲ့သူကလည်းတမရကိုပဲထောက်ခံတာပါသူကအရေးကြီးတဲ့ဗတ်ပြောင်းသွားနိုင်တဲ့ပြီးနဲ့ရွေးကောက်ပွဲမှာပြန်အနိုင်ရထားတာဖြစ်ပြီးအလုံသမားသမကတွေကိုထောက်ခံပြီးတနက်နဲ့အကြမ်းဖက်မှုတွေကိုစန့်ကျင်တာကြောင့်ဒီမိုကရက်တွေကြားရေပန်းစားပါတယ
် Week after week in America
America မှာသတင်းပတ်တိုင်းစိတ်ညစ်ညူစရာအလားတူသတင်းတွေကြီးတွေ့နေရတာပါနေရာတိုင်းအခြေအနေတိုင်းမှာတနက်ပြစ်ခတ်မှုကြောင့်ကြေကွဲနေရပါတယ
်ကန်တာကီပြီးနဲ့အုပ်ချုပ်ရေးမှူးအန်ဒီဘီရှားကလည်းယူဆမ်နဲ့ဝစ်မားလောက်လူသိမများပေမဲ့ Republican ကြီးဆိုတဲ့တောင်ပိုင်းပြည်နယ်တွေမှာရေပန်းစားတဲ့အုပ်ချုပ်ရေးမှူးတယောက်ဖြစ်ပါတယ်။ Illinois ပြည်နယ်အုပ်ချုပ်ရေးမှူး JB Prisk ကဆိုရင်လေဒီနေ့ Democratic ညီလာခံကသူ့ပြည်နယ်မှာကျင်းပမှာဖြစ်ပြီးသူ့ရဲ့ကြွယ်ဝမှုတွေကိုသုံးပြီးနောက်ဆုံးမှာကတ်ပြီးသမ္မတရွေးကောက်ပွဲပြိုင်နိုင်ပါတယ်။ Democrat မဲဆန္ဒရှင်တွေကြားရေပန်းစားတဲ့နောက်တစ်ယောက်ကတော့သမ္မတကတော်ဟောင်း Michelle Obama ဖြစ်ပြီးသူကတော့ဝင်မပြိုင်ဘူးလို့အမြဲငြင်းဆန်ထားသူပါပြီးခဲ့တဲ့ပတ်ကကောက်ယူခဲ့တဲ့ Writer Ipso စစ်တမ်းမှာ Biden နဲ့ Trump ဆိုရင်တရေကြပြီးတော့ Michelle Obama နဲ့ဆိုရင်တော့ Trump ကို10ရာခိုင်နှုန်းကျော်ကျော်နဲ့နိုင်နေပါတယ်စပတ်တိုးကတော့သူပြိုင်မှာမဟုတ်ဘူးလို့ပြောပါတယ
် She's much too smart after 8 years in the White House to want to go back much less to be
အမီရောမှာရှင်းနေကြနေပြီးတဲ့နောက်အမီရောမှာမနေချင်တော့ပါဘူးသမ္မတဖြစ်ချင်တာမျိုးကဗိုလ်တော်ဝေးပါသေးတယ်ကျွန်တော်တို့တညာလုံးဘယ်သူဖြစ်မလဲဆိုတာထိုင်ခံပန်းနေလို့ရပါတယ်ဒါပေမဲ့အရေးကြီးတာကဘယ်သူမှအဲ့လိုရည်မှန်းချက်ရှိသလဲဘယ်သူကရံမုံငွေရှာနေသလဲညီလာခံမှာအများစုထောက်ခံမှုရအောင်ခွင့်လန်းရောက်ဖို့ကလည်းအရေးကြီးပါတယ
်ဘိုင်ဒန်သာဆက်ပြိုင်နေမယ်ဆိုရင်ရှီကာဂိုမှာဒီမိုကရက်တစ်ညီလာခံကျင်းပမယ်နောက်လအထိဘယ်သူနဲ့အစားထိုးမှာလဲဆိုတဲ့ခံမှန်းချက်တွေထွက်နေဦးမှာပါခင်ဗျာ
ကိုငိမ့်ချန်းပြောပြသွားတာပါခင်ဗျာသိမကြခင်မှာပဲကမ္ဘာမီဒီယာတွေမှာပြောနေကြတဲ့မြန်မာပြည်အကြောင်းကိုတင်ပြဖို့ရှိပါတယ်အခုတော့တိုက်ပွဲအခြေအနေသတင်းပါပြီးခဲ့တဲ့သတင်းပတ်တွေတည်းတိုက်ပွဲပြင်းထန်ခဲ့တဲ့ကရင်နီဒေသလွိုက်ကော်မြို့မှာတောက်ကြနေကတိုက်ပွဲအနည်းငယ်ပြန်လည်ငြိမ်သက်သွားပါတယ် ဒါပေမဲ့စစ်ကောင်စီတပ်ကလွိုက်ကော်နဲ့ဒီမိုဆိုတခွင်မှာဒရုန်းနဲ့ကင်းထောက်နေတယ်လို့လက်နက်ကြီးတွေနဲ့ပစ်ခတ်တယ်လို့ကရင်နီပြည်နယ်ဂျားကာလာအုပ်ချုပ်ရေးကောင်စီ IEC အတွင်းမှူးနှစ်ဖြစ်တဲ့ကိုပညာက VOA ကိုပြောပါတယ်။ဒီအကြောင်းကိုဇော်မိုးကျော်ကပြောပြမှာပါ
။ပြီးခဲ့တဲ့ဇူလိုင်လ3ရက်နေ့ကစတင်ပြီးကရင်နီပြည်နယ်လွိုက်ကော်မြို့ထဲမှာစစ်ကောင်စီတပ်နဲ့ကရင်နီပူပေါင်းတပ်ဖွဲ့တွေအကြား၄ရက်ဆက်တိုက်တိုက်ပွဲအပြင်းအထန်ဖြစ်ပွားခဲ့ပါတယ်။ဇူလိုင်လ6ရက်နေ့နောက်ပိုင်းမှာတော့နှစ်ဖက်တိုက်ပွဲကြီးကြီးမားမားမရှိပေမဲ့ကြိုကြားပစ်ခတ်မှုတွေရှိသလိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိတယ်လို့ကရင်နီတာဝန်ရှိသူတွေကပြောပါတယ်။ဇူလိုင်လ12ရက်နေ့မှာတော့အခြေအနေတွေငြိမ်သက်နေတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဆိုးက VOA ကိုပြောပါတယ်
။တိုက်ပွဲကတော့ဒီပကနေလောက်ကဆက်ဖြစ်တာပေါ့နော်။6ရက်နေ့လောက်ကြီးပြန်ထန်တယ်အဲဒီနောက်ပိုင်းမှာတော့ဟိုရပန်ရကပြစ်ခတ်မှုတွေပေါ့နော်ဂျိုဂျာပြစ်ခတ်မှုတွေလောက်ပဲရှိတော့တယ်ပေါ့အခုတော့ဒါဟိုချင်းနေနေတည်ငြိမ်သွားပြီလို့ပြောလို့ရတယ်ပေါ့နော
်စစ်ကောင်စီကလွိုက်ကော်မြို့ကိုပြန်လည်ထိုးစစ်ဆင်ခဲ့တဲ့ဇူလိုင်လ4ရက်5ရက်အပြင်းထန်တိုက်ပွဲဖြစ်ခဲ့စဉ်ကလက်နက်ကြီးတွေနဲ့ပြစ်ခတ်မှုကြောင့်လွိုက်ကော်မြို့တွင်ကလေးငယ်တဦးအပါအဝင်အရသား3ဦးသေဆုံးခဲ့တယ်လို့ကရင်နီဂျားကာလာအုပ်ချုပ်ရေးကောင်စီအတွင်းရေးမှူးနှစ်ကိုပညာကပြောပါတယ
်။အာလည်းနေကြီးတရားပောက်ွက်မှုကြောင့်3ဦးတိဆောင်းတော့ကျွန်တော်တည်ရတော့ခလေးတယောက်ပါတယ်လို့ပြောရဟုတ
်။အခုအခါလွိုက်ကော်မြို့မှာတိုက်ပွဲတွေငြိမ်သက်နေပေမဲ့စစ်ကောင်စီဘက်ကလွိုက်ကော်နဲ့ဒီမော့ဆိုဒေသမှာဒရုန်းတွေနဲ့ကင်းထောက်နေပြီးလက်နက်ကြီးတွေနဲ့မြို့ပတ်ဝန်းကျင်မှာပစ်ခတ်တာတွေရှိနေတယ်လို့ကိုပညာကဆက်ပြောပါတယ်
။ကျွန်တော်တည်တဲ့အချင်းတရားကတော့မြို့ပေါ်မှာတော့ငြိမ်နေလို့ပြောတယ်။ဒါပေမဲ့စစ်ကောင်စီကအခါတော့ဆိုတာတခါကျရင်စစ်ကောင်ပောက်လို့တော့လင်းနေဂျီနယ်မျိုးပတ်လေကိုတော့နည်းနည်းပဲပြစ်တယ်ရှိတယ်ဆိုတော့တည်ရတော့ပေါ့နော်နောက်တစ်ခုထူးခြားတာကတော့သူတို့ drone နဲ့တအားထောက်ပြီးတော့မှဒီမော့ဆိုတကွင်ဟိုနောက်ပြီးတော့မှ record တကွင်ကိုလည်း drone နဲ့တအားဝဲတော့ထောက်တော့ရှိတော့အဲ့ဒါတော့ loss ဆိုတော့တည်ရတာဟုတ
်စစ်ကောင်စီဘက်ကတော့ KNPP KNDF PDF တပ်ဖွဲ့တွေကဇူလိုင်လ4ရက်နေ့ကလွိုက်ကော်မျိုးတွင်းကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွေ့အရတားထိခိုက်သေဆုံးမှုတွေရှိကြောင်းနဲ့နေမြေတည်ငြိမ်အေဂျင်စီဆက်လက်လှုပ်ဆောင်နေတယ်လို့ဇူလိုင်လ၈ရက်နေ့ကထုတ်ပြန်ထားပါတယ်။စစ်ကောင်စီတပ်ကလွိုက်ကော်မြို့ကိုပြီးခဲ့တဲ့လတည်းကစတင်ကတံပြန်ထိုးစစ်ဆင်ခဲ့ပြီးဇူလိုင်လပထမအပတ်မှာကရင်နီပူပေါင်းတပ်ဖွဲ့တွေဘက်ကစုခွာပေးခဲ့ပါတယ်။ဒါဟာစီရေးဗျူဟာအရသာအတိုးအဆုတ်လုပ်တာဖြစ်ပြီးကရင်နီပူပေါင်းတပ်ဖက်ကပြန်လည်တိုက်ခိုက်နေစေဖြစ်တယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဆိုးက VOA ကိုပြောပါတယ်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်
။ချစ်မိတ်ဆွေတွေအခုမြင်တွေ့ကြားနေရတာကတော့ VOA American တန်ရဲ့မနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်။သိပ်မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိပါတယ်။အခုတခါတော့ကမ္ဘာမီဒီယာတွေမှာမြန်မာပြည်အကြောင်းပါရီပြောနေကြတယ်ဆိုတာကိုမူရင်းအပေါ်မပြတ်ဦးကျော်ဇန်သာကကောက်နှုတ်တင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကုရပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့အနာဂတ်မြန်မာနိုင်ငံမှာဖြစ်ပွားလာနိုင်တဲ့လူမျိုးရေးပြဿနာနောက်တစ်ခါမြန်မာအနောက်ဖက်အင်းကြီးနိုင်ငံတွေဟာမြန်မာအရေးနဲ့ပတ်သက်ပြီးဘယ်လိုစိုးရိမ်နေကြသလဲဆိုတဲ့အကြောင်းအရာတွေဖြစ်ပါတယ်အဲ့ဒီအားမှာပထမဦးဆုံးပြောပြလိုတဲ့အကြောင်းအရာကတော့ The future of Myanmar ethnic diversity or ethnic strife မြန်မာနိုင်ငံရဲ့အနာဂတ်မတူကွဲပြားမှုတွေနဲ့အတူညီညွတ်မလားလူမျိုးစုရံပွဲတွေဖြစ်ကြမလားဆိုတဲ့ကောင်းစဉ်နဲ့ဗတ်တိလစ်နိုင်သုံးသက်တဲ့ဖြစ်ပါတယ် theerawdy.com ကထုတ်လုပ်ပြောပြမှာပါခင်ဗျာတရုတ်စစ်သားဗီရဲ့အပြည့်အစုံပြပြပြီးဆမ်းမြောက်မှာတိုက်ပွဲတွေအောင်မြင်မှုတွေပုံများလာတော့မြန်မာအနာဂတ်အတွက်အရေးကြီးတဲ့ပြဿနာနှစ်ရပ်ကိုပုံမထင်ရှားလာစေတယ်အဲ့ဒါတွေကတော့တေဝရင်းကြီးရေးဆောင်ရမှုသဘောသဘာဝနဲ့60နှစ်ဆရာနာမသိနေရှိခဲ့တဲ့ပြည်တော်စုပုံစံနဲ့မြန်မာပြည်ကိုပြန်လည်ဖွဲ့စည်းမယ်ဆိုရင်ဘယ်လိုစီလံမလဲဆိုတဲ့ချက်တွေပဲဖြစ်ပါတယ်တဲ့တေဝဟာတိုင်းဒေသနဲ့ကိုင်းအင်အားစုတွေတချို့အပေါ်မှာရောမြန်မာစစ်တပ်အပေါ်မှာပါအမှန်တကယ်ဩဇာထွက်မှုနဲ့တခုတည်းသောပြည်ပအင်အားဖြစ်တယ်ဒေသကိုင်းနာရောမကိုင်းနာရောခုခံတွန်းလှန်ရေးဖွဲ့စည်းရေးအလုံးကလွတ်လပ်သောဒီမိုကရေစီဖက်ဒရယ်နိုင်ငံထူထောင်မှုကိုနှစ်သက်လှူလာနေကြပြီမဲ့ပေဖွဲ့ရမှာသူတို့ဒေသတွင်းကလူမျိုးစုငယ်တွေကိုဘယ်လိုအစဉ်အတန်းမျိုးသတ်မှတ်မလဲ ဘယ်လိုဖြစ်လာစေမလဲဆိုတာကိုင်တွေပြောကြခြင်းမရှိကြဘူးလို့ဆိုပြီးတော့ရှမ်းကချင်ချင်းရခိုင်မွန်ကရင်ကရင်နီတမမုတ်ကရစားတဲ့လူမျိုးစုပြည်နယ်ခုနှစ်ခုကိုတကယ်စစ်မှန်တဲ့ကိုပဲအချိုးရေးပေးလိုက်ပြီးလူများစုဗမာတွေကကြံဒေသခုနှစ်ခုကိုအုပ်စုကြမယ်ဆိုရင်ပြည်သူများနဲ့ရှိလာခဲ့တဲ့လူမျိုးစုပဋိပက္ခတွေအဆုံးသတ်သွားနိုင်မလားလို့ပါတီလက်နာကမေးခွန်းထုတ်ပါတယ်။အဲ့နောက်သူခေါ် only ethnic state တခုရီတော့လူမျိုးစုပြည်နယ်လို့ခေါ်ရမယ်ချင်းပြည်နယ်မှာပင်ဒေသလိုက်ကွဲလွဲတဲ့ဒီဒီယာစကား dialect ကိုပြောနေကြပြီးအလုံးနားလည်နိုင်တဲ့ဘုံဘာသာစကားမရှိဘူး။ချင်းပြည်နယ်မှာရှမ်းတွေအများကြီးရှိနေတယ်။မြန်မာပြည်အနှံ့အပြားပြောင်းရွှေ့အခြေချသူတွေလည်းရှိတယ်။တခါလီစုနော်ရဝန်ဒိုအော်သရိုးသရိုးကချင်းတို့ခိုင်ယူကြမှာလားအရင်အများပြားဟာအရင်ပြည်နယ်မှာမရှိဘဲအရာဝတီမြို့ကကျွန်းပေါ်ဒေသမှာရှိနေကြတယ်အဲ့မှာရှမ်းဗမာနဲ့တခြားလူမျိုးအစိုက်အဝန်းတွေလည်းပဲရှိနေတယ်ပြည်နယ်မှာဆိုရင်မြို့ပေါ်နေမွန်တွေဟာပမနိုက်စ်သိဗမာဆင်နေကြပြီးခွဲကြရခက်တယ်ပြည်နယ်မြို့တော်မော်လမြိုင်မှာလူမျိုးရေးဘာသာရေးရောထွေးမှုတွေရှိနေတယ်ကရင်ဒီခေါ်တဲ့ကရပြည်နယ်မှာရှမ်းပဒေါင်ပို့တို့နေထိုင်ကြတယ်ရခိုင်ပြည်နယ်မှာဆိုရင်ဗုဒ္ဓဘာသာရခိုင်မွတ်စလင်ရိုဟင်ဂျာကမန်နဲ့တခြားတောင်ပေါ်မြို့နယ်စုတွေအများကြီးရှိရတယ်လို့ဗုဒ္ဓလက်နာကရေးထားပါတယ်အဲ့ဒါမှအကြီးဆုံးပြည်နယ်ဖြစ်ပြီးမတူကွဲပြားတဲ့လူမျိုးစုတွေအများဆုံးနေထိုင်ကြတဲ့ရှမ်းပြည်နယ်မှာဆိုရင်ဝါပလောင်ကိုဝန်တယုတ်ပို့တို့ကစီရပြည်နယ်ဒါမှမဟုတ်ကိုပိုင်အုပ်ချုပ်ရေးလူချင်းကြတယ်အရှုပ်ထွေးဆုံးကတော့ရှမ်းမြောက်ဒေသမှာဖြစ်တယ်ရှမ်းတချင်ပလောင်တို့ဟာနာမည်အငင်းပွားမှုတွေရှိနေပြီးပြည်တွင်းစစ်ကာလတစ်ချောင်းလုံးအချင်းချင်းတိုက်ခိုက်နေကြရတယ်။ဗော်ဒေသမှာ UWSC ကလက်တွေ့အချင်းကိုပိုင်အုပ်ချုပ်ရေးထူထောင်ထားပြီးဖြစ်တယ်။ပိုးတွေဟာ1940ပြည့်လွန်ကာလတုန်းကရှမ်းပြည်သူတွေကိုပုံမှန်တော်လှန်ခဲ့ကြတယ်။ဆိုတော့ဖက်ဒရယ်မြန်မာနိုင်ငံရဲ့အနာဂတ်ကဘယ်လိုလဲလို့မေးစရာဖြစ်တယ်။ဒီပြင်ရှမ်းပြည်ချင်းတွေဟာတကယ်ပဲမေးခွန်းထုတ်စရာဖြစ်နေတယ်။ဒီနေရာမှာအိန္ဒိယအစိမြောက်အာဇံပြည်နယ်နဲ့နှိုင်းယှဉ်စဉ်စားစရာရှိတယ်။ဘန်ကူးကလေးကနေအိန္ဒိယလူလိုက်ရပြီးအာဇံပြည်နယ်မှာမနီပူနဲ့ထရီပူရာစောဘွန်နဲ့နှစ်ခုကလွဲလို့အခုလက်ရှိဘင်္ဂလားဒေ့ရှ်နဲ့နီပေါ်အခြားဆီလီဂူရီလမ်းကြားရဲ့အစိဘက်ဒေသအလုံးအာဇံပြည်နယ်ထဲမှာပါဝင်ခဲ့တယ်။ရှမ်းတွေလိုပဲအာဇံလူမျိုးတွေအဆမ်မစ်တွေဟာတောင်ပေါ်မြေပြန့်ဒေသအလုံးကိုကြီးစုခဲ့ရတာအစိဖက်မှာနာဂါရီပုံငံပြီး1963မှာဖီဂျာနာဂါပြည်နယ်အလားတူပဲမီဇိုရီယားလည်းပုံငံပြီး1982မှာမီဇိုရမ်ပြည်နယ်နောက်တခြားတောင်ပေါ်ဒေသတချို့လည်းပဲမေဃလာယာပြည်နယ်ဆွေးဖြစ်လာတယ်။နောက်ခါမြောက်ပိုင်းတရုတ်နယ်စပ်ကဒေသတွေလည်းအရုဏာရှာပရာဒက်ရှ်ပြည်နယ်ဆွေးဖြစ်သွားတယ်။ဆိုတော့အာဇန်ဆိုတာဟာဗြဟ္မပုတ္တရမြေအောက်ပိုင်းမြေပြတ်လောက်ပဲကျန်တော့တယ်လို့ဆိုပါတယ်။ဒီလိုအာဇန်ဒေသအစိစိအမှန်မှားကွဲသွားတာအဒီလက်နာရောဒါကို balkanization ဖြစ်သွားတာဟာလို့သုံးပါတယ်လူများစုဖြစ်တဲ့အသံလူမျိုးတွေမကျင်တတ်ကြဘူးဒါပေမဲ့ it was the price they had to pay for peace ဒါဟာညီညာရေးအတွက်သူတို့ပေးစားတဲ့အဖို့အခါပဲဖြစ်ပါတယ်တဲ့ဆိုတော့ရှမ်းလူမျိုးတွေကရောအလားတူဖြစ်စေမှုမျိုးကိုလက်ခံနိုင်ပါမလားလက်ခံနိုင်မဲ့ပုံမပေါ်တော့ရှမ်းလူတဲ့လူတွေစီရပြည်နယ်မဟုတ်ရင်လူမျိုးစုငယ်တွေစုစည်းထားတဲ့ Confederation လို့ကြမလားပြည်နယ်တစ်ခုအတွင်း Autonomous Districts ကိုပဲအုပ်ချုပ်ရေးခရိုင်တွေလို့လို့ကြမလားတော်လည်းဝါတွေကလက်မခံဘူးစံပြည်နယ်ကလုံးဝကင်းလွတ်တဲ့ကိုပဲအုပ်ချုပ်ရေးဆိုတာလှုပ်ထားပြီးဖြစ်တယ်ကိုကန်းကလည်းအလားတူလူဖို့ကြိုးစားနေတယ်လို့ဆိုပါတယ်အလားတူဆိုပဲကချင်ပြည်နယ်ကမတူကွဲပြားတဲ့လူမျိုးစုတွေကချင်ကြီးစုတာကိုလက်ခံကြမလားကချင်ပြည်နယ်မှာရောမြို့အကျောင်းမှာကချင်တွေကိုဘယ်လိုလုပ်ကြမလဲခိုင်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုစီကြပြည်နယ်ပေးသင့်သလားဒါမှမဟုတ်1964-64ကာလလိုမေယူနေကြခရိုင်ဆွေလုံလားလူမျိုးရေးဘာသာရေးရန်ညိုပဋိပက္ခတွေကိုဖြစ်စင်းဖို့ဘုရားဘာသာရေးခိုင်တွေဘယ်နှစ်ယောက်လက်ခံကြမလဲလို့ဗတ်တိလက်တန်ကမေးခွန်းထုတ်ထားပါတယ်ဆယ်စုနှစ်ချီလာခဲ့တဲ့လူမျိုးစုပဋိပက္ခတွေတကယ်ပြည်လဲစီဖို့အတွက်အခုလောလောဆယ်ပြည်တွေအလုံးရဲ့ခေါင်းဆောင်ဆိုရဲ NUG အစိုးရကလည်းဘာမှမတက်နိုင်ပြေဘူးဒါမှမဟုတ်ဆန္ဒမရှိတာပဲလားလူများစုမျောလင့်နေသလိုစစ်ကောင်စီပြုတ်တော့မဲ့အခြေအနေမျိုးလဲလောလောဆယ်မရှိသေးဘူးတကယ်လို့စစ်ကောင်စီပြုတ်ဦးတော့အဲ့ဒါဟာလူမျိုးစုပြဿနာအချို့ရေးအဆောက်အုံနဲ့ပတ်သက်တဲ့စိန်ခေါ်မှုတပုံတစ်ခေါင်းအတွက်အလုပ်ဖြစ်မဲ့ပြည်လည်မှုစတင်ရှာဖွေရမယ့်ချိန်လာဖြစ်တယ်စစ်ကောင်စီခက်လွန်ဘယ်လိုအစိုးရဖြစ်ဖြစ်အင်းကြီးအင်အားကြီးတွေဖြစ်ကြတဲ့တရုတ်နဲ့အိန္ဒိယတို့ကိုအထုသတိထားပြီးဆက်ဆံရမယ်အမေရိကန် EU ဂျပန်အာဆီယံစတဲ့နေရာဘာမှထိရောက်မလုပ်နိုင်ဘူး အဆုံးဖြတ်ဖြစ်စေလောက်တဲ့စွမ်းရည်မရှိဘူးလို့ပါတီလက်နာကသုံးသပ်ပြီးညီကုန်းထုတ်ထားပါတယ်ခင်ဗျာ
ခုဆက်လက်ပြောပြလိုတဲ့အကြောင်းအရာကတော့ increasing Chinese influence in western Myanmar calls for stronger Bangladesh-India ties မြန်မာနောက်ဖက်ချမ်းမှာတရုတ်နိုင်ငံရဲ့ဩဇာကြီးမားလာတာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယတို့ချစ်ခင်ရင်းနှီးမှုပုံမခံနာဖို့လွတ်တဲ့ဆိုတဲ့ကောင်းစဉ်နဲ့ရည်သားထားတဲ့ဆောက်မပဲဖြစ်ပါတယ်။ကန်ခါတာဟစ်ဘေးစ်ဖွာရဲ့သုံးသပ်ချက်ကို ISDP.eu ကထုတ်လုပ်ပြောပြမှာပါခင်ဗျာ
။စစ်ကောင်စီအနာဒိငီဖြစ်လာတဲ့မြန်မာပြည်တွင်းစစ်ဟာ2029နောက်ပိုင်းတိုင်းဒေသအင်အားစုတွေနိုင်ငံအနှံ့ထိုးစစ်ဆင်လာတော့စစ်ကောင်စီဟာအဆက်ရပ်ဝယ်အဆုံးတွေနဲ့ရင်ဆိုင်နေရတယ်။ဒီထက်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နဲ့အကဲဆက်ပြီးအရေးပါတဲ့ချင်းနဲ့ရခိုင်ပြည်နယ်ကိုထိန်းချုပ်ကြီးစိုးထားတဲ့တိုင်းဒေသအင်အားစုတွေနဲ့ဒေယုဟာတောင်မွန်နဲ့ဆက်ဆံရေးရှိနေပေမဲ့ဘင်္ဂလားဒေ့ရှ်အိန္ဒိယတို့နဲ့ဆက်ဆံရေးကတော့ဆုတ်ထွေးနေဆဲဖြစ်ပါတယ်။ရခိုင်မှာအဓိကကြီးစိုးနေတဲ့ရခိုင်တပ်တော်ဟာသူတို့ဒီခိုင်နေတဲ့အတွင်လူမျိုးစုအလုံးကိုဓာတ်ဥစင်းစင်းမှကိုစားပြုရဲဆိုတာကိုပြသတဲ့အနေနဲ့အရခတ်တက်တော်လို့မကြခင်ကနာမည်ပြောင်းလိုက်တယ်။အင်အား3-4သန်းရှိတဲ့အရခတ်တက်တော်ဟာအင်းသားညီနောင်မဟာမိတ်သုံးဖွဲ့အထက်မှပါဝင်ပြီးပြည်နယ်တွင်ကိုမျိုးနယ်ကိုထိန်းချုပ်ထားနိုင်တယ်။ဘင်္ဂလားဒေ့ရှ်နဲ့ဆက်သျှောက်မြန်မာနိုင်ငံသားတွေကိုဖယ်ရှားလိုက်ပြီးဖြစ်တယ်။ချင်းပြည်နယ်မှာလည်းချင်း National Army CNA ကဦးဆောင်ထိုးစစ်ဆင်နေတာအရခတ်တက်တော် AA နဲ့တခြားချင်းအဖွဲ့ငယ်တွေကပူးပေါင်းကူညီနေကြတယ်။ CNA ရဲ့ထိုးစစ်ဟာအထူးအောင်မြင်တယ်ချင်းဒေသ90ရာခိုင်နှုန်းနဲ့ကိုတော့ထိန်းချုပ်ထားနိုင်ပြီလို့ဆိုထားပါတယ်။ဒီချင်းနေမှာဒေသမြမပြည်ပခန့်မှာအဓိကပါဝင်နေသူဒေသရင်းအင်အားကြီးဖြစ်တဲ့သူတို့အရေးကြီးဆုံးနဲ့အနည်းဆဆုံးစစ်ကောင်စီကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့နေသလိုတစ်ဖက်မှာလည်းတိုင်းဒေသအင်အားစုအများအပြားနဲ့ရင်းနှီးတဲ့ဆက်ဆံမှုရှိနေတဲ့2029လို့စစ်စင်ရေးမျိုးဟာတရုတ်အကူအညီနဲ့အတူပြုမှုမရခဲ့ရင်ဖြစ်လာနိုင်ရာအကြောင်းမရှိဘူးလို့လည်းဆိုထားပါတယ်။တရုတ်ရဲ့မြမအစီအကျန်းနဲ့အနောက်ချမ်းမူဝါဒဟာရွေကြချင်းမတူညီဘူးမြမအနောက်ချမ်းမှာသူရဲ့ရွေချက်ကအိန္ဒိယဟာဒုတန်းစီမံကိန်းကိုအဆုံးချပြီးမြမစစ်ကောင်စီရဲ့အရေးပါတဲ့စီးပွားရေးမဟာမိတ်ဖြစ်လာမှာကိုဖန်တားရေးပဲဖြစ်တယ်အိန္ဒိယနဲ့စစ်ကောင်စီနှွေးထွေးတဲ့ဆက်ဆံမှုဟာတရုတ်အတွက်အိမ်မက်ဆိုးပဲဒါ့အပြင် AA နဲ့ CNA ချင်းမျိုးသားမဟာမိတ်တို့ကိုထိန်းချုပ်နိုင်ခြင်းအပြင်အိန္ဒိယမီဇိုရမ်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်စစ်တပ်ကောင်တွေကလူမျိုးစုမတည်ငြိမ်မှုတွေကိုတရုတ်ဖန်တီးနိုင်တယ်။ကူကီချင်းအမျိုးသားတပ်ဦး CNF ဟာချင်းလူမျိုးတွေနဲ့မဟာမိတ်ဖွဲ့ပြီးချင်း EAO တွေနဲ့ AA တို့ဒေသမှာခိုးလှုံလေ့ကျင့်ခန်းယူရဲလို့လည်းဆိုထားပါတယ်။တရုတ်ဟာဒီကိစ္စမှာလည်းနှစ်ဖက်ကစားနိုင်တယ်။ရိုဟင်ဂျာပြည်နယ်မှာလည်းအပေါ်စီးရယူထားပြီးဖြစ်တယ်။ဒီချင်းတွေအလုံးကအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့စီတန်တမာရေးနဲ့လုံလုံရေးရဆက်ဆံမှုခိုင်မာဖို့လိုအပ်နေပြီဆိုတာပြသနေခြင်းပဲဖြစ်တယ်။အိန္ဒိယကတော့ AA နဲ့ဆက်ဆံရေးရှိနေပြီ။ဒါပေမဲ့အိန္ဒိယအစိုးရနဲ့စစ်ကောင်စီဆက်ဆံရေးကောင်းနေတဲ့အတွက်အိန္ဒိယကို AA ဘက်ကရန်သူလိုမြင်လာနိုင်တယ်။အထူးသဖြင့်စစ်တွေကို AA ကသိမ်းပိုက်နိုင်ပြီဆိုရင်တော့အိန္ဒိယအတွက်ပိုပြီးအကြိုက်ရိုက်စရာရှိနိုင်တယ်။ဒါရစ်ကတော့စစ်ကောင်စီပြန်ပြီးအရေးသာသွားရင်ဆိုတာကိုတွေးကြောက်ပြီး AA နဲ့လည်းဆက်ဆံရေးဘူး။ရုစစ်ကောင်စီကရိုဟင်ဂျာတွေကိုစစ်မှုထမ်းခိုင်းနေပြီဆိုတော့အခက်အခဲကဘူးကြီးမလာနိုင်တယ်။ဘယ်လိုပဲဖြစ်ဖြစ်တိုက်ပွဲတွေကကိုဗစ်နဲ့နှိကလာတော့ဂျာကစောင့်ကြည့်နေရင်လည်းမဖြစ်နိုင်တော့ဘူး။အိန္ဒိယနမူနာယူရမယ်။အေးလို့တိုင်းရင်းသားလက်နက်ကင်တွေနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်တို့ဟာသုံးပွင့်ဆိုင်ရင်းနှီးစွာထိတွေ့ဆွေးနွေးသင့်တယ်။ဒီလိုလှုပ်ထွားခြင်းအပြင်တိုင်းရင်းသားအင်အားစုတွေကတဆင့်အနိုင်ကျင့်အပေါ်စီးရယူနေတဲ့တရုတ်ကိုစန့်ကျင်ဟန်တားနိုင်မှာဖြစ်တယ်။အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့နိုင်ငံအနေနဲ့တရုတ်ရဲ့မြန်မာဆန္ဒမူဝါဒကိုတံပြန်ထိညှိနိုင်ဖို့အတွက်မဟာဗျူဟာမြောက်ပူပေါင်းဆောင်ရွက်ဖို့အရေးတကြီးလိုအပ်နေတယ်လို့ဆောင်းပါးရှင်ကသုံးသပ်ရေးသားထားဖြစ်ပါရှင
်။ဂရုဘတ်တော်ကတော့လောက်ပဲဖြစ်ပါတယ်။နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်တို့စောင့်မျှော်လိုက်ကြပါသေးတယ်။အားလုံးကိုကျေးဇူးတင်ပါတယ
်။ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းဦးကျော်စံသာပြောပြသွားတာပါ။တိတ်မကြခင်မှာပဲအမျိုးသမီးကန္တာတူတာဆုံးလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကန္တာတွေကိုနားဆင်ရတော့မှာဖြစ်ပါတယ်။ VOA American အသံကိုစာရေးသားလို့ရတယ်ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
။မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အ ချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်VOA America အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်မင်္ဂလာမနက်ခင်းဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုလူတူမိတ်ဆွေ TV VOA ရဲ့ website Facebook YouTube တို့ကပါတိုက်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့မြို့သမီးကန္တာအတုတဆုံးလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေနားဆင်ရဖို့ရှိတဲ့အထက်အရင်ဦးဆုံးတော့အမျိုးသမီးကဏ္ဍပါစစ်မှုထမ်းဥပဒေနဲ့အထွေထွေအကြတဲကြားရုန်းကန်နေရတဲ့အမျိုးသမီးတွေအကြောင်းကိုတင်ပြထားပါတယ်စစ်မှုထမ်းဥပဒေကြောင့်အချိန်မရွေးဆင့်ခေါ်ခံရမှာကိုစိုးရိမ်နေရတယ်လို့လူငယ်အမျိုးသမီးတွေကပြောပါတယ်စစ်ကောင်စီတပ်မှစစ်မှုမထမ်းခြင်းလို့တင်းရှောင်နေရသူတွေတနေ့တစ်ခြားပုံများလာနေပါတယ်ဒီလိုစိန်ခေါ်မှုတွေအကြောင်းဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေကစူးစီးတင်ပြထားပါတယ်ခင်ဗျာ
There's a path we must choose sometime. Gotta stand up and fight sometime.
ကျွန်မကဟိုအိမ်မှာသလိုဆိုရင်အဲ့ဒီဟာလည်းဖြည့်ရဲ့လူတယောက်ပေါ့အသက်ရဲ့ဆိုပြီးရှင်ကျွန်မရဲ့အကိုကြီးကတော့မပါတော့ဘူးသူတို့ပြောထားတဲ့အသက်ရဲ့ပဲဒါပေမဲ့လည်းကျွန်မအကိုကြီးကျွန်မရဲ့နှစ်ယောက်သလုံးကိုလည်းဒီရောက်ရွာမှာရှိတဲ့ဥက္ကဋ္ဌပါလေပြီးတော့ပြောတာပေါ့ဒါမျိုးတမ်းမျိုးရှိရဲဆိုပြီးသူတို့အဲ့လိုမျိုးကြီးစစ်မှုထမ်းရဲ့လူကောင်းစင်နေမှာတက်ဘူးဒါပေမဲ့အဲ့လိုမျိုးကြီးသူတို့ဘက်မှာရှိရင်ဘာလို့လဲဆိုတော့ညီမတို့ကြွားရဲ့အနောက်မှာတက်ရှိရမှာ။ဆိုတော့ညီမတို့ကမြင်မြန်ပေါ့နော်။အဲ့ဟာကိုပို့ပြီးတော့တည်ရတာပေါ့။ကောင်းစင်ကမတက်တာမှရအဲ့လိုတည်ရတဲ့ကြောင့်အဲရလူတွေကတော့ညီမတို့စိုးရင်လည်းစိုးရင်လည်းဒီကြောင့်တကူကူနိုင်ငံရဘာမှဆွေးလို့ရတာမဟုတ်ဘူး။သမီးကတော့ဘလိုပဲဖြစ်နေနေထွက်သွားလိုက်ပေါ့။ဟိုမှာမြင်မြန်လည်းသွားလိုက်တော့ပေါ့။လေတော့တော့ဖြစ်တယ်လို့နေနေဆိုပြီးတော့မိဘတွေကိုညမပဲထားခဲ့ပြီးတော့ညမကတော့ဇမ္မာရတဲ့လုံလုံလဲဆိုပြီးတော့လာခလိုက်တာပါမယ
။ဒီနှစ်ဖေဖော်ဝါရီလတဲ့စစ်ကောင်စီပြဋ္ဌာန်းခဲ့တဲ့စစ်မှုထမ်းဥပဒေအရအမျိုးသမီးတွေကိုစစ်မှုထမ်းဖို့ခေါ်ယူမဲ့အပတ်စဉ်ကမကြခင်စတော့မယ်ဆိုတဲ့သတင်းတွေထွက်လာတာနဲ့ကိုယ်တိုင်ရောမိသားစုတွေကပါစိုးရိမ်ပြီးနေရက်ကနေချက်ချင်းထွက်ခွာခဲ့တဲ့အကြောင်းပြောပြခဲ့တဲ့သူကတော့စကိုင်းတိုင်းကမန်စင်ပါ။သူကတော့မြန်မာနိုင်ငံနဲ့အနီးဆုံးထိုင်းနိုင်ငံကိုထွက်ခွာခဲ့တဲ့သူပါ။စစ်မှုထမ်းဥပဒေအရအပတ်စဉ်အလိုက်ခွဲပြီးလူငယ်မျိုးသားတွေကိုစစ်မှုထမ်းဖို့ခေါ်ခဲ့တာရှိတယ်လို့အမျိုးသမီးတွေကတော့အပတ်စဉ်ကားမှာခေါ်ယူသွားမယ်လို့စစ်ကောင်စီကထုတ်ပြန်ထားတာပါ။ဒေသတချို့မှာဆင်းကောက်ယူတာတွေရှိလာတဲ့အတွက်လူငယ်မျိုးသမီးတွေကြားမှာရောမိသားစုတွေပါစိုးရိမ်မှုတွေတိုးလာတာပါဒီလိုစိုးရိမ်စီတဲ့အခြေအနေမျိုးကိုသူကိုယ်တိုင်ကြုံတွေ့ခဲ့ရတာကြောင့်လည်းနေရက်ကနေအမြန်ဆုံးထွက်ခွာဖို့ဆုံးဖြတ်ခဲ့တာလို့မန်စင်ကပြောပြပါတယ
်ဟုတ်သူတို့ရေအဲ့လိုမျိုးတရားဝင်တင်ပြပြီးကမှညီမတို့ယူရင်မှာဆိုလို့ရှိရင်တဲ့လူမျိုး9ယောက်10ယောက်ဆိုပြီးတော့အဲ့လိုအတုတ်တင်နဲ့ခေါ်တာညီမအကိုဆိုလို့ရှိရင်တကယ်တမ်းသူတို့အတက်သူတို့ပြောထားတဲ့အတက်နဲ့ဆိုရင်အာမပါဘူးမှဒါပေမဲ့ဆင်းရဲနဲ့မှညီမကိုထိန်းဆုံးရပါတယ်အေးအင်းအကူအရင်လေနောက်ညီမတငယ်ချင်းတယောက်ပဲသူလိုရှင်လည်းပါတယ်အခုသူလည်းနောက်ဆုံးတော့တရားနေတယ်ဒီဘက်ကိုခိုးရောက်လာတယ်အဲ့လိုမျိုးဒီနာမည်ဆင်းရဲနေပါပြီဆိုတော့လည်းအကုန်လုံးကလက်တော်တာပဲမနေကြတော့ဘယ်သူမှတော့မထမ်းနိုင်ကြဘူးလေဘယ်သူမှလည်းမိသားစုရဲ့အနေနဲ့အထမ်းမခံကြဘူးဆိုတော့ပေါ်တော်တော်များများထွက်ကြရတာပဲအဲ့တော့ညီမလည်းနေတော့ထွက်မယ်ဆိုပြီးထွက်လာလိုက်တာ
ဒီလိုပြည်ပကိုထွက်ခွာတဲ့သူတွေရှိတယ်လို့ပြည်တွင်းမှာပဲအချက်တဲတွေကြားမှာရုန်းကန်နေကြတဲ့သူတွေကလည်းတူနေသေးပါစစ်မှုထမ်းဥပဒေကြောင့်ဂရုစိုက်သွာလာနေထိုင်နေရတဲ့တစ်ချိန်ထဲမှာစားဝတ်နေရေးအချက်တဲကလည်းတနေ့တခြားပို့ပြီးတော့ဆိုးလာတယ်လို့လူငယ်အမျိုးသမီးတူဖြစ်တဲ့မက်မေဂျူရီလင်းကပြောပါတယ
်ခက်ခဲတာကတော့ညီမတို့တပြပွားမှာခက်ခဲတယ်ပေါ့နော်ပြီးတော့ညီမတို့အရွယ်25 20ကျောင်းနေပြီညီမတို့အရွယ်ရဲ့အိမ်ကိုပြန်ပြီးထောက်ပံ့ရတဲ့အရွယ်ဖြစ်နေပြီပေါ့ဒီလိုချိန်မှာညီမတို့ကမကိုရှင်နေနေကြဒီပေါ်တော့လုပ်ငန်းခွင်ကနေပြီးတော့လည်းဆက်လာရတယ်ဗျ။ညီမတို့လည်းအရင်ကြားလို့ရှိရင်လုပ်ငန်းခွင်ကနေဆက်လာရတယ်။ကို့အိုးရင်းနဲ့ဆိုဆောက်ခွာလာရတယ်ပေါ့လေ။ဆောက်ခွာပြီးတော့တနေ့တကြီးမှလာပြီးညီမတို့အလုံးချာရတယ်။ညီမတို့ဆက်ပါမယ်ပြီးတော့ စ်ပြီးဆောင်လာတဲ့လူကြီးကများတယ်ပေါ့နော်ဒီရန်ကုန်လာပြီးအခြေချတဲ့အခါအဲ့လိုမျိုးလေးနေတဲ့အခါကျတော့ငါတို့အလေးရဖို့လည်းခင်းနေပါရဲ့ပြီးတော့ဟိုအလေးရကိုခင်းနေတော့ဒီလိုဒီရန်ကုန်ရောက်တဲ့အခါကျတော့ငါတို့အပေါင်းအမနေရတယ်ပေါ့နေကြတဲ့ရှင်ကငါတို့အိမ်ကလည်းပြန်ပြီးတော့ငါတို့တော့ပြန်ကုန်မတောင်းနိုင်ဘူးပေါ့နော်တောင်းနိုင်တဲ့အခါကျတော့ငါတို့အလေးရဖို့အသေးအချင်းကြိုးစားရတယ်ပြီးတော့ကုန်စည်လုံးတွေအဆောင်ခါလေးအကုန်လုံးကငါတို့တွေ့တဲ့အတိုင်းပေါ့နော်အရင်ရင်းတယ်လေခါကြတော့တချို့ကိုရည်ပြီးလုပ်ခဲ့တဲ့အခြေအနေမှာဖြစ်နေတယ်။တလားဘယ်လိုရည်ပြီးလဲဆိုတဲ့ဟာမျိုးကိုအရင်စဉ်းစားရတာပါရှင်ဟုတ်
။မမေဂျူရီလင်းကတော့ရခိုင်ပြည်နယ်တွင်းတိုက်ပွဲတွေကြောင့်စစ်ပေးရှောင်ရင်မိသားစုစားဝင်နေရေးအတွက်အလောက်ကန်ရှာဖွေဖို့ရန်ကုန်မြို့ကိုရောက်လာတာမကြသေးပါဘူး။လောလောဆယ်မှာစစ်ပေးကလုပ်ဖို့နဲ့စားဝင်နေရေးပြည်လဲဖို့ကသူ့အတွက်အဓိကဦးစားပေးဖြစ်နေပြီးစစ်မှုထမ်းဥတွေနဲ့ပတ်သက်ပြီးတော့လည်းမျက်စိဖွင့်နားဖွင့်ထားရတယ်လို့တနေ့တနေ့ကြီးလန့်စာစားနေရတယ်လို့နေနေရတယ်လို့ပြောပြပါတယ်
။ဟိုကိုရဲ့ဒီဆက်ပြီးချောင်လာတဲ့ဟာကအရင်ပူနေရတော့လေ။ဒါပေမဲ့အခုနောက်ပိုင်းတော့ညီမဒီရန်ကုန်ကိုရောက်လာတဲ့အချိန်မှာတော့အဲ့ဒီပြည်ကြီးချရတယ်။နောက်တဲ့ခါကျတော့ညီမတို့အပြင်းပါးပြီးဆိုတော့တိတ်ပေါ်ပေါ်နေပါမသွားလာရင်ပေါ့နော်။အာနောက်တစ်ခါကျတော့ညီမတို့ကကျတော့ဒီဆက်ပြီးနောက်ဖြစ်နေတော့ရခိုင်ဖြစ်တယ်ရော။ရခိုင်ဖြစ်နေတဲ့ခါကျတော့အာစစ်စစ်ကိုကဒီမှာရန်ကုန်လာဖို့အတွက်လမ်းတစ်ဆောင်ပါဆိုတော့အားရဲစစ်စစ်ကိုဖက်တန်းလာတာမျိုးရှိတယ်ပါလေ။ဘယ်ဆောင်ကြောင့်ဒီရက်တဲ့ခါကြမျိုးရှိတယ်။ရန်ကုန်မှာမျိုးရှိတယ်အခြားနေရာတွေတောင်းမြေကာညာမျိုးရှိတယ်။ဟိုမျိုးတို့ပြိတ်ပြီးတော့ပေါ်ပေါ်နေမသွားရင်ခဏခဏခဏအရင်ထက်တာပြိတ်နေလို့ပေါ့နော်။အာဆိုတော့ဟိုဘယ်လိုအခြေအနေမှလည်းမပြီးပါဘူးလေ။မျိုးတို့အနေနဲ့ဒီကြီးရကာညာမျိုးဖြစ်နေမှာရဲ့အဲ့တကူရောရှိတယ်ရှင်ဟုတ်။
ဘဝအိမ်မက်တွေကိုအေးအေးချမ်းချမ်းအကောင့်ထဲဖော်ဖို့ကြိုးပမ်းအားထုတ်ကြရမယ့်အရွယ်မှာမြန်မာနိုင်ငံကလူငယ်အမျိုးသားအမျိုးသမီးတွေကတော့ရုပ်ပိုင်းစိတ်ပိုင်းမလုံခြုံမှုတွေနဲ့ရှင်သန်နေကြရတယ်ဆိုတာကိုတော့ကျွန်မဆက်သွယ်စကားပြောတဲ့လူငယ်အမျိုးသမီးများပြားကပြောပြကြပါတယ်။တချို့ကလုံခြုံရေးကြောင့်ဖြစ်မှတ်ထားခံရမှာကိုစိုးရိမ်လို့အတန်အသုံးပြုဖွင့်မပြုပေမဲ့လို့သူတို့ရဲ့ခံစားချက်နဲ့စိုးရိမ်မှုတွေကတော့အားလုံးအတူတူပါပဲ။ငွေကြေးဖောင်းပွားမှု၊ကုန်စည်နှုန်းကြီးမြင့်မှု၊အလုပ်ကံရှားပါမှုစတဲ့အချက်တဲတွေကိုတပြိုင်တည်းရင်ဆိုင်ရတဲ့အချိန်ထဲမှာစစ်မှုထမ်းဖို့အာရမခေါ်ဆောင်ခံရမလားဆိုတဲ့စိုးရိမ်ချက်တွေနဲ့လုံခြုံမှုကင်းမဲ့လာတယ်လို့အလုံးကတန်တဲ့ရင်ဖွင့်ကြပါတယ်။ဒီအခြေအနေတွေကနေရှောင်ရှားဖို့နှိစက်ရပြည်ပနိုင်ငံတွေကိုထွက်ခွာကြတဲ့အခါမှာလည်းအခက်အခဲတွေကတော့ကြုံကြပြန်ပါတယ်။စစ်မှုထမ်းတတ်မဲ့အရွယ်ထဲမှာပါနေတဲ့ CDN ချောင်းဆရာမမခိုင်ကတော့ချိုင်းမှာအခက်အခဲတွေများပေမဲ့လို့လေမြန်မာနိုင်ငံကိုပြန်ဖို့ကတော့မဖြစ်နိုင်ဘူးလို့ AFP သတင်းမှာအခုလိုပြောခဲ့ပါတယ်
။ခုအချိန်ဒီမှာပြန်သွားရင်စမပြေဘူး။အခုချိန်ဒီမှာစမှုလက်ထမ်းပြန်ထမ်းပါပဲ။သူတို့ခေါ်ရတဲ့ပိုင်းလည်းပတ်သွားနိုင်တာပဲ။နောက်ပြီးရင်စီကံပြည့်တဲ့ကြောင့်လို့နောက်ထပ်အလုပ်ထူးထက်ရှာဖို့ဆိုတာတော်တော်များအလုပ်ကမခံအောင်စီကံပြည့်နေတဲ့ကြောင့်လို့အမှန်ပါပြီးတော့ပြန်ဖို့တော့အဆင်မရှိဘူး။နိုင်ငံကြီးကောင်းလာရင်တော့ပြန်မှာဖြစ်စင်ကြပါဦး။
အမျိုးသမီးစစ်မှုထမ်းတွေခေါ်မယ်လို့ပြောထားတဲ့အပတ်စဉ်ကဘယ်တော့စမယ်ဆိုတာသေချာမသိရသေးပေမဲ့နေရာဒေသတချို့မှာနာမည်ဆင်းမင်းမြန်းကောက်ယူတာအသိပေးအကြောင်းကြားတာတွေရှိလာတာကြောင့်လူငယ်တွေကတော့စစ်မှုထမ်းဖို့ထက်ပြည်ပမှာကြုံရမယ်စင်ခုံမှုတွေကိုပဲရင်ဆိုင်တော့မယ်လို့ပြောဆိုကြပါတယ်။အခုချိန်မှာသူတို့ဘာကြောင့်စစ်မှုမထမ်းချင်ကြတာပါလဲ။မက်စင်ကတော့အခုလိုပြောပါတယ်
။လူငယ်တိုင်းသိကြတယ်လူတိုင်းလည်းသိကြတယ်လေ။ဒီလိုဈေးမမစစ်မှုထမ်းခေါ်ရဆိုတာညီမတို့ကစားကြလောက်တာပဲ။ဒါပြောလို့လည်းဆိုတော့ကောင်းတဲ့အချိန်မှာစစ်မှုထမ်းခေါ်တာမဟုတ်ဘဲနဲ့ဒီလိုဖြစ်နေတဲ့ဈေးမမစစ်မှုထမ်းခေါ်တာဘသူကစရေထိုင်ခြင်းမှာလဲသူတို့စရေတော့မထိုင်ခြင်းတော့ဘူးကိုယ့်ဘာသာကိုညီမတို့တော်လိုင်းထဲကိုဝင်ပြီးတော့သူ့ပြန်တိုင်တိုက်ဖို့ပဲ။သူတို့ရှိတော့ဘသူကမှတော့ဒီလူသားတိုင်းခါကျသူတို့အတုံးချမယ်ဟာတော့ဘယ်လူငယ်မှလည်းလဲမကြိုက်ဘူးဒီစနစ်ကိုလည်းမကြိုက်ဘူး။ဒီလိုဈေးမမလာပြီးတော့သူတို့ထုတ်ပြန်တဲ့ဟာသူတို့ဟုတ်ပြီဆိုတာလည်းဘာမှမဟုတ်ဘူးသူတို့ဘာသာသူလျှောက်ပြောနေကြတာလေဒါတွေကသူများနိုင်ငံတွေမှာဆိုရင်ဟိုးရင်ကလေးကဒီစနစ်တွေရှိတာဒါသူများနိုင်ငံတွေဆိုတာမှန်မှန်ကန်ကန်နဲ့ဟိုးရင်ကလေးကအဲ့လိုမျိုးတွေဟိုနှစ်နှစ်ဆိုနှစ်နှစ်တနည်းကွဲဆိုတနည်းကွဲကိုရီးယားတွေမှာလည်းအဲ့လိုရှိတာဒါပေမဲ့ညီမတို့ဒီမှာခုလိုချင်းခါမျိုးကြီးခုလိုမျိုးကြီးကြမှာဓာတ်ယူလာပြီးလုံချရဲဆိုတာတော်ရုံအောင်တော်ကြီးရဲ့သူကတော့အကုန်လုံးသိကြတာမှရဘယ်သူမှလည်းမကြိုက်ဘူးညီမလည်းအဲ့ထက်မှလည်းသူစိုက်တဲ့ထက်မှလည်းထိဆုံးရပဲပါတယ်
ရခိုင်ပြည်နယ်ကနေစစ်ပေးရှောင်နေရတဲ့မတ်မေဂျူရီလင်းကတော့လူငယ်တွေအထက်ကြောက်ကြမှုကင်ကင်နဲ့ကို့ဘဝအိမ်မက်တွေကိုအကောင့်ထဲပေါ်နိုင်တဲ့ဘဝမျိုးအမြင့်ဆုံးရခြင်းပြီလို့ပြောပါတယ်
။ညီမတို့ဆိုလို့ရှိရင်တော့ဒီရန်ကုန်ကိုထွက်လာဖို့အတွက်ကိုကြတော့အရန်ဆွတ်ဆွတ်ကားကားနဲ့တော့ထွက်လာနိုင်ခဲ့တယ်ပေါ့လေ။အဲမဲ့တကယ်ညီမတို့ရဲ့ဒေတာဆိုလို့ရှိရင် အခုရခိုင်ပေါ့နော်ညောင်ရခိုင်ဒေသတွေရှိနေတော့နားလဲရွှေထားတဲ့ရှိမှရှိရဲကုန်စည်စည်းတွေလည်းအများကြီးပဲပြတ်တောက်နေပေါ့အဲ့ဒီမှာစာဝတ်နေရတယ်အရင်ရင်းတယ်နေမှာလေအဲအဲ့ဒီမှာညီမတို့လူလူငယ်တွေအမျိုးသမီးတွေအများကြီးပဲတိတ်မိကြနေကြတာရှိတယ်သူတို့ဆိုလို့ဆိုတော့သူရဲ့အိမ်တွေနာကိုမလိုက်နိုင်ဘူးပေါ့နော်မလိုက်နိုင်ဘူးသူရဲ့ trauma လို့ပြောမှာပေါ့ညီမတို့တော်တော်များများတော့ဒီလက်မှတ်ကြီးတန်းတို့ပေါ့ဟာလေရင်တန်းတို့ကအရန်ကိုကြားခဲ့ရတယ်မယ်ကြားခဲ့ရတာကြတော့ညီမတို့ဒီရန်ကုန်ကိုရောက်လာတဲ့ဆိုမှညီမဆိုလို့ရှိရင်ပုံမှန်နဲ့အတန်ကြားလိုက်လို့ရှိရင်လက်မှတ်ကြီးတန်းလားဆိုတော့သိပြီလားမဖြစ်နေရပေါ့နော်သူတို့ဆိုလည်းအဲ့ဒီကြားထဲမှာအဲ့လိုမျိုးတန်းနေကြားထဲမှာအခုချိန်ကြီးတွေရသူတို့ယူမှချက်တွေအကောင့်ထဲမှာပေါ့မယ်နိုင်နေပြည့်နေတဲ့အမျိုးသမီးတွေအများကြီးရှိတယ်ဟောသူတို့ရဲ့အများဆုံးရင်းချမ်းပြီးတော့ညီမတို့ရဲ့အခွင့်အလမ်းနဲ့အခွင့်အရေးတွေပေါ့နော်ပုံမှန်အတိုင်းနဲ့ပြန်ရရှင်နဲ့ပြန်လို့ရှင်နေတယ်ပေါ့
ဒီလိုလူငယ်ရင်းရဲ့ဆန္ဒတွေအမြဲဆုံးပြေပါစေအချက်အလက်တွေကလည်းအမြဲဆုံးလွတ်မြောက်ကြပါစေဒီဆူတောင်းရင်းနဲ့ပဲတည်တင်းပံအမျိုးသမီးကဏ္ဍကိုဒီမှာပဲရည်နာဝင်ပြုပါရှင်ကျွန်မခင်ဗျထွေးပါနောက်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင
်မခင်ဗျထွေးရဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ် VOA အမေရိကန်သံရဲ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီထိဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်မကြာခင်မှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်သွားဖို့ရှိပါတယ်။ VOA ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။အဲဒီမှာသတင်းတွေနဲ့သတင်းဆောင်မတွေကိုအပြည့်အစုံတင်ထားပါတယ်ခင်ဗျာ။အခုတခါတော့သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်။အိမ်ဝယ်ဖို့အတွက်အတူနှုံတက်တော်အောင်ဘာတွေလှုပ်ဆောင်တင်ပါသလဲ။ကိုတက်နိုင်တဲ့ဈေးနဲ့အိမ်မျိုးကိုဘယ်လိုဝယ်ယူလို့ရရှိနိုင်တာလဲဆိုတာကိုအိမ်ချမ်းမြေအကျိုးဆောင်မတ်တင်လေးတွေကအကြံပြုထားပါတယ်။ကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်။
နောက် location ပေါ်လည်းမူတည်တယ်ပေါ့နော်အခုအဓိကကတော့အိမ်ကလူတွေပထမဆုံးဝင် primary resident အနေနဲ့ဝင်မှာကိုနေဖို့ဖြစ်တဲ့အတွက်အလုံးနဲ့အဒီကျွန်တော်တို့ရဲ့စီမံစည်းကမ်းအရဆိုရင်အလုံးနဲ့ဝယ်မဲ့အိမ်ရဲ့အကွာအဝေးကအများဆုံး2 hours driving မှာရှိရမှာပေါ့နော်ပထမအိမ်ဝင်တဲ့အချိန်မှာဘာဖြစ်လို့လဲဆိုတော့အဲ့ဒီဒီ primary resident နဲ့ investment property interest rate လည်းကွာတယ်အဲ့တော့ကိုက occupy လုပ်မယ်ဆိုတာကို proof ပြန်နိုင်ရမှာပေါ့နော်အဲ့တော့အဲ့လိုမျိုးဝယ်ရပါတယ်အဲ့တော့ကိုယ်အလုပ်ရှိတဲ့နေရာနားမှာအိမ်ဝယ်တာတော့အကောင်းဆုံးပေါ့နော်ခုနတကယ်လို့ investment လုပ်ဖို့ဆိုရင်တော့ out of state တူလမ်းဝယ်လို့ရတယ်သို့တော့ investment လေးခုနပြောလို့ interest rate များတယ်အဲ့တော့နောက်တစ်ခုကဒီလူငှားများများရနိုင်တဲ့နေရာမျိုးမှာကိုကဝယ်သင့်တယ်ပေါ့နော်အဲ့လိုမျိုးလေးပါဟုတ်
ဘယ်အနေပြဿနာကြီးမယ်ဆိုလို့ရှိရင်ပေါ့လေဆိုတော့ဝင်းဥမာဝင်းငွေ6000ရှိတဲ့သူဆိုလို့ရှိရင်နောက်ဒီ credit score ရောကောင်းမယ်ဆိုလို့ရှိရင်ဘဏ်ကဥမာဒီအတိုးနှုန်းကိုဘယ်လောက်ထိသတ်မှတ်ပေးပါလဲနောက် credit score လည်းမကောင်းနောက်ဝင်းငွေလည်းသိပ်မများတဲ့သူမျိုးကြရင်ရောဒီအတိုးနှုန်းယူရဲဟာနဲ့ပတ်သက်ပြီးတော့ပေါ့လေနည်းနည်းတော့ရှင်းပြပါလား
ဟုတ်ကဲ့ဟုတ်ကဲ့ကိုအဲ့တော့အတိုးနှုန်းကဘယ်ပုံမှန်မူတည်လဲဆိုတော့ခုနပြောတဲ့ credit score ရဲ့ဟုတ်လား debt to income ratio ပေါ့နော်သူတို့ရဲ့ income နဲ့တင်နေတဲ့အကျွေးတွေနဲ့ဘယ်လောက်percentage ရှိလဲအဲ့ဒါရဲ့နောက်တစ်ခါ down payment percentage လဲကွာပါအဲ့သုံးခုမှာမူတည်တယ်ပေါ့နော်ဆိုပါဆိုလူတစ်ယောက်လူမြောက်အတူတူပဲ credit score လဲ940ဟဲ့ income လဲ6000ရှိတဲ့ client နှစ်ယောက်လုံးကတစ်ယောက်က 20% down payment ချမယ်ဆိုရင်သူရဲ့ interest rate ကတက်တာမယ်တစ်ယောက်က 5% ပဲချ slightly မြင့်မယ်ပေါ့နော်အဲ့တော့ interest rate ကတော့လောလောဆယ်အစိုးရတော့တက်နေတယ်သို့တော့ကျမတို့ဒီ wholesale rate တွေမှာတော့ conventional ခုန qualified mortgage ပေါ့နော်အဲ့လိုမျိုးလာစားနဲ့ယူတဲ့ loan တွေဆိုရင်ကျမတို့ရှိမှာ 6% 6.5 အဲ့ချားမှာပဲရှိပါတယ်အဲ့လောက်ပဲရှိတယ်ဒါပေမဲ့ van တွေမှာတော့7 to 7.5 ပေါ့နော်အဲ့လောက်ဖြစ်နေပါပြီအဲ့တော့ခုန credit score ဆိုပါဆို credit score 620သမားနဲ့ကျမတို့900သမားနဲ့ဆိုရင်တော့ပေးတဲ့ down payment to me DTI to me ဆိုရင် slightly ပေါ့နော် maybe quarter point ဆိုတာ 0.25 သို့မဟုတ် 0.125 အဲ့လောက်ကွာနိုင်ပါတယ်အနည်းဆုံး
ဘန်နေရနေပြီးတော့ပတ်စံချီးမယ်ဆိုလို့ရှိရင်ရောဥမာဒီအတိုးနှုံးကိုအသေးသတ်မှတ်ထားတဲ့ဟာရှိပါတယ်နောက်တစ်ခုကအတိုးနှုံးကိုပေါ့လေဒီနိုင်ငံကသတ်မှတ်ထားတဲ့အတိုးနှုံးကဒါအပြောင်းလဲရှိတဲ့ခါကျတော့ဒီအတိုးနှုံးအပြောင်းလဲပေါ်မှာမူတည်ပြီးတော့လိုက်ပြီးတော့ဟိုပြောင်းပြီးတော့ပေးရတဲ့ဒီချင်းငွေနဲ့ဘလို့ကွာခြားမှုရှိပါလဲဘယ်ဟာ
ဟုတ်ကဲ့
ကိုယ်အတွက်အားတာချက်ရှိပါလဲ
ဟုတ်အဲ့ဒါကကျွန်တော်တို့ခေါ်တာ fix rate နဲ့ am ပေါ့နော် adjusted ARM so adjusted rate mortgage ပေါ့နော်အဲ့တော့ adjustable rate နဲ့ fixed rate နဲ့မှာဘာကွာလဲဆိုတော့ market အခြေအနေပေါ်မူတည်ပြီးတော့နော်အခုအချိန်မှာဆိုတော့ကျွန်မက fixed rate ကိုပဲထုတ်ပေးပါတယ်အားပေးပါတယ်ဘာဖြစ်လို့လဲဆိုတော့ rate ကအမြဲတမ်းတက်နိုင်တဲ့အတွက်ဒါပေမဲ့ကျွန်မက ကိုယ်တိုင်အတွေ့အကြုံပေါ့နော်2019ခုနှစ်ကကျွန်မအိမ်ဝယ်တုန်းကတော့ကျွန်မအဲ adjustable rate ကို 7 years fix နဲ့ယူထားတယ်ပေါ့နော်အဲ့တော့ကျွန်မအခု9နှစ်ပြည့်တဲ့အချိန်မှာကျွန်မ refinance ပြန်လုပ်ရမယ်အဲ့တော့အဲ့အချိန်ကတော့adjustable rate ကတော်တော်လေးတက်တာတဲ့အတွက်ကျွန်မကလက်ဆင့်ပြီးမဲ့တက်တာလေဆိုပြီးယူလိုက်တာသို့တော့အခုကျွန်မလုပ်ရမယ်အဲ့လိုပဲ9နှစ်ပြည့်ရင်ပြန်ပြီး refinance ပြန်လုပ်ရမယ်အဲ့တော့adjustable rate ကိုကျွန်မတိတ်တော့အားမပေးပါဘူး ကို fix rate ကကိုယ့်ရဲ့ monthly payment ကလည်းပုံမှန်ဖြစ်နေတယ်ဘာမှပူစရာမလိုတော့ဘူးဒီလနဲ့ 1000 နောက်လနဲ့ 1000 ပဲ 230 လောက်နဲ့ 1000 ပဲအဲ့ထက်မှာကိုက principal ပို့ပေးသွားရင်ဉာဏ်ကြီးသွားမယ်ပေါ့နော်အဲ့တော့ဟုတ်အဲ့ fix rate ကတော့ပို့ပြီးတော့အားတာပါတယ်ဒီ market
အခြေအနေမှာပေါ့နော်အခုအခြေအနေမှာဟုတ်ကဲ့ဒီနေရာမှာကျွန်တော်တခုမေးချင်တာတချို့ကတော့လေကိုဝင်ငွေကောင်းတဲ့အတွက်အိမ်ဝယ်ဖို့အတွက်ဒီတက်နိုင်တယ်တချို့ဒီအိမ်ဝယ်ဖို့မတက်နိုင်တဲ့သူတွေကိုလည်းပဲဒါအစိုးရအထူးအစီအစဉ်နေအနေနဲ့ ဒီငွေချေးပေးတဲ့ဟာမျိုးရှိတယ်လို့လည်းသိရပါတယ်ဆိုတော့အဲ့ဒါတွေပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပေးပါဦးဟုတ်ကဲ့အဲ့ဒါအခု
down payment assistant လို့ခေါ်တာပေါ့နော် down payment assistant တွေက program မျိုးစုံရှိတယ်ပေါ့နော်ဟို lender ပေါ်လဲမူတည်တယ်ဒါပေမဲ့ဒီ conventional လုံးကျွန်တော်တို့ယူလုံးဆိုလို့ရှိရင်တော့ down payment assistant ရလဲကိုယ့်ဘက်က closing cost ကတော့ယူသေးတယ်ပေါ့နော်ဒါပေမဲ့ဟိုမဖြစ်မခွင့်ဖြိုးသေးတဲ့ဒီတာတွေမှာထုတ်ချီးတဲ့လုံး program တွေလည်းရှိတယ်အဲ့ဒါတွေကတော့ သူကဒေါင်းပေးမဲ့မချပဲနဲ့ချီလို့ရတယ်ပေါ့နော်နောက်တစ်ခါဒေါင်းပေးမဲ့အစစ်စတန့်မှာလည်းနှစ်မျိုးရှိတယ်ပြန်ပေးရတဲ့ဟာနဲ့ one time တစ်ခါတဲ့အလကားရတယ်ပေါ့နော်အဲ့တော့ကျမကတော့ကျမရှိလာတဲ့လူတွေဒါအင်ကမ်းပေါ့လေလူတွေသူကလိုအင်ကမ်းလေမီဒီယံအင်ကမ်းရဲ့ပတ်စနတိတ်တွေကမှလည်းဝင်ရမယ်ပေါ့နော်အဲ့တော့အဲ့တော့ဒေါင်းပေးမဲ့အစစ်စတန့်ဆိုတဲ့နေရာမှာအဲ့ဒီပတ်စံရတဲ့
အိမ်ဆဝယ်တဲ့သူဆိုလို့ရှိရင်ရောအစိုးရဘယ်လိုပုံစံမျိုးအကူအညီပေးရလဲ
သူက state alike အဲ့ program လေးတွေရှိတယ်ဘယ် state မှာဝယ်လဲဟာအဲ့ program အစိုးရဒီမှာဆိုရင်ကျွန်တော်တို့ Illinois မှာဆိုရင် Illinois အစိုးရ government ပေးရ6000ရှိတယ်ပေါ့နော်အဲတော်တော်အဲ့6000ပေးပြီး 1% ပြန် charge လုပ်တယ်ဆိုတော့အဲ့လိုမျိုးလေးရောရှိတယ်ပေါ့နော်အဲ့လို down payment assistant ကိုယူလိုက်တဲ့အတွက် underwriting ကသူတို့ရဲ့ underwriting နဲ့တွားတယ် underwriting ဆိုတာဘယ်လိုပြောမလဲဆိုတော့ကျွန်တော်တို့ဒီ C sit တာပေါ့နော်ဟိုလုံးကိုကျွန်တော်တို့ originator ကoriginate လုပ်ပြီးတော့တင်လိုက်တဲ့အချိန်မှာအရာအလုံးကိုပြန်ပြီးတော့စီစစ်တဲ့ဒီစစ်စေးအဖွဲ့ပေါ့နော် underwriting အဖွဲ့ကဘူးတည်တယ်။အဲ့တော့အဲ့ဒီမှာသူတို့အစိုးရရဲ့ underwriting နေဆိုနည်းနည်းလေးတော့မတူဘူးပေါ့နော်ကျွန်တော်တို့ဒီပုံမှန်လုပ်နေကြတယ်အဲ့လိုလေးတော့ရှိတယ်ဟုတ်ဒါပေမဲ့မဟုတ်တည်တယ်တချို့မှ North Carolina မှာဆို1000ကျော်အထိ government ပေးတဲ့လုပ်ရှိတယ်
။ဟုတ်ကဲ့အာဆိုတော့မဲ့တင်လေးတွေရဟိုအင်ချမ်းကြီးအကျိုးဆောင်လည်းဖြစ်တယ်နောက်တစ်ခုကဒါဟိုအိမ်ဝယ်မယ်ဆိုလို့ရှိရင်ငွေထုတ်ချီးပေးတဲ့ဟိုအကျိုးဆောင်လည်းဖြစ်တယ်ဆိုတဲ့အခါကျတော့ဟိုအိမ်ဝယ်ဖို့ဒီ process တစ်ခုလုံးနဲ့ပတ်သက်ပြီးတော့ပေါ့လေဘာများအကြံပေးချင်ပါလဲ
ဟုတ်ကဲ့ကျွန်မအကြံပေးချင်တာပေါ့နော်အိမ်ဝယ်ဖို့စိတ်ကူးထားရင်ငွေပါဟာလား credit တွေလည်းခဏခဏအတိတ်တွေမဖွင့်လဲအကျွေးတွေတင်အောင်လဲကားတွေဘာတွေလည်းအများကြီးတွေမဝင်နဲ့ပေါ့နော်အဲ့လိုမျိုးနေပါနောက်တစ်ခုကကိုနိုင်တဲ့ဝင်ကိုပဲထမ်းပါပေါ့နော်အဲ့ဒါလေးကပို့ပြီးတော့အရေးကြီးပါတယ်ဒီနေ့ကျွန်မတွေ့နေရတဲ့ client နေတဲ့မှာပေါ့နော်အဲတိန်လုံးမှာတယောက်ပဲ16ကျက်နဲ့အိမ်ဟိုဝင်ငွေရှိတယ်တစ်နေ့16ကျက်သူတို့3သိန်းခွဲတန်းတောက်ဟိုလုံးချင်းအိမ်ကိုဝယ်ချင်တယ်ပေါ့နော်အဲ့လိုအချိန်မှာဘာဖြစ်လဲဆိုတော့သူတို့အနေနဲ့အကိုဆိုင်နာရှားရတယ်ပေါ့နော်ကိုဆိုင်နာဆိုတာကဝင်ပြီးတာဝန်ယူပေးရတာအဲ့တော့အဲ့လိုမျိုးပေါ့ငါ့ကိုထွက်ပေးခြင်းပတ်စံပေးဆိုပြီးတောင်းတဲ့ကိုဆိုင်နာမျိုးလဲတွေ့ဘူးတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုဆိုင်နာlender တော်တော်များများကကိုဆိုင်နာတိုက်တဲ့ပုံမှာရှိရမယ်လို့ပြောတယ်။ဆိုတော့ခုနလုံးက mortgage ကကျွန်တော်တို့ဒီ responsibility ပေါ့နော်ခုနကိုပေးရမယ့်တောင်းနောက်တစ်ခါတိုက်တဲ့ဆိုတာပိုင်ဆိုင်မှုပေါ့နော်အဲ့တော့ပိုင်ဆိုင်မှုမှာဒီကိုဆိုင်နာပါသွားတဲ့အတွက်သူဒီအိမ်ပိုင်တယ်။အဲ့တော့ဒီချိန်တွေမှာဘာဖြစ်လာမလဲဆိုတော့ခုလူရင်းဖို့ဘာမှမဆိုဖြစ်လာနိုင်တယ်ပေါ့နော်။နောက်တစ်ခါဒီအိမ်ဝယ်ပြီးတော့ကိုလစဉ်ဝင်ငွေကမှန်မှန်မပေးနိုင်6လဆိုအိမ်သိမ်းပါတယ်ဖိုကလိုရှာလုပ်ပါတယ်ဟိုတုန်းကကိုဗစ်မတိုင်ခင်က3လပေါ့နော်3လဆိုရင်ဖိုကလိုရှာ process ဆက်တယ်အခုတော့6လဆိုရင်ဖိုကလိုရှာ process ဆက်တယ်အဲ့တော့မကောင်းပါဘူးအဲ့လိုမျိုးဖိုကလိုရှာ process ဆက်ခံရတဲ့လူက credit ပြတ်တယ်အဲ့ဒါလူယုံကြည်မှုမရတော့ဘူးပေါ့နော်နောက်တစ်ခါကျွန်တော်တို့လူမျိုးဆိုရင်9နှစ်တိတိ license ယူလို့မရတော့ဘူး license မရနိုင်တော့အဲ့တော့ဟိုကျွန်မမနိုင်ဝင်နေမထမ်းဘူးပေါ့နော်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာ။အခုတော့သိပ္ပံနယ်ဤပညာကဏ္ဍအလှည့်ရောက်လာပါပြီ။မြန်မာပြည်ကမြေအောက်ရေထုတ်ယူသုံးဆွဲမှုအကြောင်းဇလဘူမိဗေဒပညာရှင်ဦးမြင့်သိန်းနဲ့မေးမြန်းပြီးဒေါခင်မျိုးသက်ကတင်ပြထားပါတယ်ခင်ဗျာ။
ဒီမြေအောင်ရေနဲ့ပတ်သက်ပြီးတော့ဆရာဒီမြန်မာနိုင်ငံမှာကမြေအောင်ရေကိုဒေတာတိုင်းမှာတုံနေကြတယ်တော့မြေအောင်ရေရဲ့အနေထားပေါ့နော်မြေအောင်ရေဘယ်လိုရှိလဲမြေအောင်ရေဆိုတာဘယ်ကြောက်တွေထဲမှာရှိလဲအဲ့ဒါလေးကိုဆက်ပြီးတော့ပြောပြပေးပါမယ
်မြေအောင်ရေရတို့ဗမာတပြည်လို့ကျင်တော့ချုံငုံပြောရင်တော့ရေပဲထွက်တဲ့နေရာတော့နေတယ်ပေါ့ကွာရှိတယ်ပေါ့အဲဒါမလို့ဗမာတပြည်လုံးကိုတို့ဘူမိဗေဒပညာရရအပိုင်းခွဲရင်တော့ဗမာပြည်အလယ်ပိုင်း Central Belt ပေါ့ကွာနောက်အနောက်ဘက်ခြမ်းအရှေ့ဘက်ခြမ်းအဲ Western Range Eastern Range ပေါ့လားအဲ့မှာအလယ် Central Belt ကိုတို့ဒီရေသမားတွေကြတော့ဘာခေါ်လဲဆိုတော့ Aryan Basin လို့ခေါ်လိုက်တာပေါ့သူကအကြီးကြီးပေါ့ကွာအဲ့မှာကြတော့ဘာဖော်မရှင်းနေဘယ်မြေတဘာဝရည်နေပြီးတော့ရေထွက်တာများလဲဆိုတော့တို့တနုအနေကြတာပေါ့အလူရဲ့အဲ့ဒီကနေရေထုတ်တယ်အများဆုံးထုတ်တယ်ဒုတိယအများဆုံးထုတ်တာအေယာဝတီရင်ပေါ့နေရာတော်တော်များများတို့အပေါ်မြေကြီးနားနေပြီးတော့လာလိုက်မယ်မိခမိလိခနေဆိုရင်အပအေယာဝတီအဲ့ဒီကနေပြမ middle အေယာဝတီပေါ့ကွာနောက်တကားချင်းတွင်ပဲကြည့်ရမယ်ဆိုရင်အပချင်းတွင်လိုဝချင်းတွင်အတက်ချင်းတွင်အောက်ချင်းတွင်အဲ့ဒီကနေမှအဲ့ဒီအနောက်ဘက်ကရကြတော့ချင်းဒေတာရှိတယ်အဲ့ဒီမှာကြတော့အလူဗျယ်လည်းရတယ်လို့အရာဝတ္ထုနဲ့ရတယ်အများဆုံးကတော့အလူဗျယ်ကြီးများတယ်အဲ့ဒီကနေမှတို့ဒီဘက်တော့မူဘေးစင်လို့ Central Area Wood Basin ပေါ့အဲ့ဒီကြတော့အလူဗျယ်ကြီးများကြီးပဲအဲ့ဒီအောက်ကိုရှင်းသွားတယ်လို့လိုဝါဘာမာအာလိုဝါအေယာဝတီယန် and မြဝချုံပေါ်ပေါ့အဲ့ဒါတောက်လျှောက်အလေပိုင်းကတော့တဲနုအနယ်လွာတွေကနေထွက်တာများတယ်အဲ့ဒီကောင်ရဲ့
ဆရာပြောတဲ့အေယာဝတီယန်ဆိုတာအေယာဝတီကြောက်ဆင်စုကိုပြောတာတင်တယ်
ဟုတ်ပါတယ်ဗျာအေယာဝတီကြောက်ဆင်စုကိုပြောတာပေါ့အေယာဝတီရဝင်းဒေတာမှာအတွေ့တာများတော့သူ့ကိုအေယာဝတီကြောက်ဆင်စုဆိုပြီးတော့ဟောပါလောက်တာပေါ့အေယာဝတီကြောက်လာနေတွေ့တယ်ဟိုပထမကတော့တဲ့နုကြောက်လွားတွေကနေတွေ့တာပေါ့ကွာအနေပိုးကြောက်လွားတွေကနေနော်အဲနောက်တခါခုနလူ ARD Basin ထဲမှာဒပိုင်းသစ္စာလေးပါနေတာကနည်းနည်းပါရှိလေဆိုတော့တို့ရှမ်းပြည်ရှမ်းနောက်ဖက်ချမ်းအနောက်မြောက်ဘက်ပေါ့တို့မြင်းငယ်တို့ဘာအရိယာနေတက်သွားကလောဘာစီဘက်ကတို့တက်သွားတော့အဲ့လိုပဲအဲ့ဒီနေရာတွေမှာလည်းအလူပြေကနေတုတ်တာရှိသလို limestone plus 2 limestone ရန်ကုန်မြို့မြေဒီတာထုံချောက်ကနေထွက်တာကြည့်တယ်အဲ့ဒီကြတော့ထုံချောက်ကြတော့ cavity ဆရာလေးဒီဇလဘူမိဗေဒပညာရခေါ်တော့ cax topography ပေါ့အဲအဲ့ဒီကနေထုတ်တာပဲကျန်တဲ့ဒီတာတွေကြတော့သူ့ဘူမိဗေဒတက်တန်းရပီကူရဲတို့နောက်တကဒီ cretaceous တို့ plus 2 limestone နေနောက်တကမာဂူစီရီဆိုကမ်ဘီရီယံတို့ဒါရီကတော့နည်းနည်းပညာရဆန်သွားပါလေကွာတကယ်တမ်းဗမာပြည်ရဲ့ဤအောင်ရွာတွေကိုခွဲခြားစိတ်ဖြာမယ်ဆိုလို့ရှိရင်ဒီတက်တော်နေစင်ပေါ့ဗမာပြည်ရဲ့ဘူမိဖြစ်စဉ်ကိုအခြေခံပြီးတော့တွေ့ရတဲ့မြေလွာဇုံလေးတွေပိုင်းခြားထားတဲ့17ခုရှိတယ်ကွာအဲ့ဒီ17ခုတွေကနေမှထုတ်ကြတယ်ပေါ့ကွာ17ခုတွေမှမှအများဆုံးထုတ်နိုင်တာတက်နုအနေကြလာအလူဗျယ်နဲ့အရာဝတီရင်ပေါ့ကွာနော်အဲတချို့နဲ့မပြီးခွေးရယ
်ဆရာတော့အဒီမြန်မာနိုင်ငံဒီအလဲပိုင်းပေါ့နော်ဒီကြောက်လွှာဇင်စုတွေထဲမှာရေရေသွေးကောင်းဆုံးကဘယ်ကြောက်လွှာပါလဲဆရာ
အဲ့မှာမှဒီခါပြန်ကြည့်လိုက်ရင်ရေရေသွေးကြတော့ဘယ်ကအကောင်းဆုံးလဲဆိုတော့အဲတက်နုအနေပို့ချလာအာအလူဗျယ်ကရေကောင်းဆုံးကွာဒါသူဒုတိယကောင်းတာကြတော့အရာဝတီရင်ပေါ့ဗမာတပြည်လုံးမှာလည်းအဲ့ဒီနှစ်ခုကအထောက်တာများတာပါပဲ
ဟုတ
်ကဲ့နော် UGN ကြတော့နည်းနည်းလေးဟိုအငံတက်ဖက်နည်းနည်းကဲသွားတယ်ပေါ့အဲတခုပေါ့လို့တယ်ရေတွင်းတူပြီးရင်အဲ့ဒီရေကိုနိုင်ငံတကာလိုဇနီးတကြနဲ့စမ်းတက်ဖို့တော့နည်းနည်းလိုနေသေးတယ်ပေါ့မိမိ
ူတာတွေတွင်းရတခြား environment တွေဘေးပတ်ဝန်းကျင်ကအိမ်ဓာတ်တွေစုပြင်ကန်တွေမြောင်းတွေချောင်းတွေနဲ့နီးတယ် water level လည်းတိမ်နေဆိုရင်အဲ့ဒီ ammonia လို့ nitrate တို့ဆံမာလို့အခြေခံစမ်းသပ်မှုတွေဖြစ်တဲ့တို့တန်ဓာတ်တို့ sodium တို့ chloride တို့ဓာတ်တွေကိုအဓိကစမ်းတင်တယ် manganese ပါမမပါမငါတို့ဗမာလူမျိုးကမသိတာများတယ်တန်ဓာတ်ပါရမပါရတော့ခုနကလူရင်းနှီးချမ်းစမ်းတောက်ပြီးတော့ကြွက်ကြည့်ပါလို့ပြောပြတော့မှနောက်တခါတို့ဗမာကျတော့ကွင်းစားတဲ့လူများတယ်ကွင်းစားတဲ့လူကိုရင်းရင်းတူးပြီးလို့ထွက်လာတဲ့ရေကြီးကိုအဲ့ဒီကွင်းစားတဲ့လူရင်ငုံပြီးတော့တောက်ကြည့်ခိုင်းလိုက်အဲ့ဒီလူကပို့ပြီးတော့ sensitive ဖြစ်တယ်အဲ့လိုတန်တတ်များတယ်ဆိုရင် तू essence ရတယ်အငန်တိုက်ရှိတယ် chloride ရှိတယ် sodium chloride က limited နည်းနည်းကျောနေတယ်ဆိုရင် तू ကွင်းစားတော့ရှား तू က essence ရှိတယ်ထုံးနေလို့ तू အဲ့ဒီမှာသိတယ်အဲ့ဒါကိုမြင်မယုံလို့ရှိရင်တမင်ချက်ကြည့်လိုက်ကျိန်းတည်တယ်တမင်ကဝါတယ်ဟာဒီလူကြမ်းတည်ကြည့်လိုက်အဲ့
တော့စမ်းကြည့်ရမှာပေါ့နော်
အများကြီးလို့ရမှာပေါ့ဒီအချိန်ပြည့်လောလောဆယ်မှာဗမာပြည်သူတွေဟာမြောက်ရီကိုတော်တော်များများသုံးဆွဲလာကြတယ်။တောက်ရီရောတုံးရီရောဆိုက်ရီရောဘျူးရီရောအစုံပဲ။အဲ့တော့တောက်ရီတုံးတဲ့လူတွေရီရီတွင်တူပြင်းရီတွေနောက်နေလည်းမကြည့်ဘူး။ဘာဖြစ်လို့လဲမသိဘူး။တီးတယ်သူကြည့်တယ်။အဲ့တော့စနစ်တိကျလေးတွေတူးကြပါ။ဟာတူးအောင်တူးနေလေးတွေလည်းပညာဆိုင်ရာတွေနဲ့ရေးသားထားတာတွေရှိပါတယ်။လီလာမှာတဖတ်ရှုကြပါမြောရည်တုံးတဲ့ဒုတိယလည်းမိမိအိမ်မှာရည်ရင်းတူးပြီးရင်ရည်စမ်းပါရည်စမ်းကလည်းတက်တာပါတယ်ဘာမှအများကြီးပေးရတရားမလိုပါဘူးနောက်တခါစမ်းတက်စရာတက်စီအကုန်လုံးနဲ့စမ်းစရာမလိုပါဘူးနော်စမ်းတိုက်စမ်းတင်စမ်းတိုက်တက်စီလင်းငါမျိုးတော့စမ်းနေဆိုရင်ရပါတယ်နော်အဲ့ဒါဒီဒီဟူဒီတောက်တုံးသူတွေကိုတင်စကားပါခြင်းပါတယ်
ဟုတ်ကဲ့ပါဆရာ။ဒီမြိုင်တ
မားလေးဆရာ။ကောင်းပ
ါရဲ့။ဇလဘူမိပညာရှင်ဦးမြင့်သိန်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။စနေနေ့မနေ့ကင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ဗီဒီယိုရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုသတင်းပေးပို့လိုတယ်ဆိုရင်တော့စာရေးသားမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုဆက်ပြီးတော့ပြောပြသွားမှာဖြစ်ပါတယ်ဗျာနေတို့မဟာမိတ်အဖွဲ့တည်ထောင်ခြင်း85နှစ်ပြည့်အထိမ်းအမှတ်အဖြစ်3ရက်ကြာဝါရှင်တန်ဒီစီမှာကျင်းပတဲ့ထိပ်သီးအစည်းအဝေးပွဲကိုတောက်ကြနေမှာအဆုံးသတ်ရင်းယူကရိန်းအတွက်စီးရေးအကူအညီရေရှည်ပေးမှာဖြစ်ကြောင်းနဲ့နေတို့အဖွဲ့ဝင်အဖြစ်လက်ခံဖို့ရှိကြောင်းကတိပြုခဲ့ကြပါတယ်။နေတို့ခေါင်းဆောင်တွေကတော့တရုတ်၊အီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေဟာရုရှားရဲ့ကျူးကျော်စစ်ကိုပံ့ပိုးသူတွေလို့သတ်မှတ်ခဲ့ကြတာပါ။ယူကရိန်းကိုရုရှားကကျူးကျော်ခဲ့ခြင်းကစပြီးဥရောပအတ္တလန္တိတ်ဒေသတွင်တည်ငြိမ်မှုပြပြခဲ့ရသလိုကမ္ဘာလုံးညုံရေးလည်းအတော်ကိုထိခိုက်ခဲ့ရတယ်လို့ပြောပါတယ်။နေတိုခေါင်းဆောင်တွေရဲ့အစည်းအဝေးအပြီးထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာယူကရိန်းမှာတာဝဲပြက်လက်နက်စနစ်သုံးစွဲနိုင်ခြင်းနဲ့ပတ်သက်ပြီးဒါဟာအန္တရာယ်ပိုတိုးလာတာလို့ပြနေတယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောဆိုလိုက်ပါတယ်။အစ္စရေးနဲ့ဟာမတ်စ်တို့ကြား6လကျော်ကြာလာပြီဖြစ်တဲ့စစ်ပွဲအတွင်းအစ္စရေးတပ်ရဲ့တိုက်ခိုက်မှုတွေကြောင့်ဂါဇာကမ်းမြောင်ဒေသမှာနောက်ထပ်32ဦးသေဆုံးခဲ့ရတယ်လို့ဟာမတ်စ်တမ်းမာရေးဝန်ကြီးဌာနကပြောပါရယ်ခင်ဗျာ။သတင်းချင်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနက်စီစဉ်ထုတ်လို့ရင်းမှုကတော့ကိုဇော်မိုးကျော်ဖြစ်ပြီးတော့ရုပ်သံပိုင်းဆိုင်ရာဒါရိုက်တာဂျိမ်းစ်မစ်ဖြစ်ပါတယ်။ VOA ရဲ့မနက်ခင်းအစီအစဉ်ကို VOA ရဲ့လူတူမိတ်ဆွေ TV Channel, VOA ရဲ့ Facebook, YouTube ကပါတင်ဆက်ခဲ့တာပါ။ VOA ချစ်မိတ်ဆွေအားလုံးနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေခင်ဗျာ။ VOA ကိုကြည့်ရှုတဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ